Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မလ23ရက်အင်္ဂါနေ့ညဘက်အတွက် VOE မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆင်းရဲမော်ပါတရုတ်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးနှစ်ယောက်တရုတ်နိုင်ငံမှာဖေးဆောင်ဆွေးနွေးမှုအတွင်းမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေအပေါ်အင်မတန်စိုးရိမ်ကြောင်းပြောကြားခဲ့ကြပါတယ်ကုလသမဂ္ဂကလည်းငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်အင်အားသုံးနေတာရပ်ဖို့တောင်းဆိုသလိုမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ထိခိုက်အောင်ဆက်လုပ်နေတဲ့အပေါ်စိုးရိမ်တယ်လို့ပြောကြားခဲ့ပါတယ
် The team is also very concerned over further efforts to undermine freedom of expression with increased pressure on independent media outlets to date at least 40 journalists
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒီဒုတိယပြောခွင့်ရဖြစ်ပါတယ် EU ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေယိုယွင်းနေတာစိုးရိမ်စရာဖြစ်တယ်လို့ပြောကြားခဲ့ပါတယ်အဲ့ဒီလိုပြောနေကြကြမှာပဲမန္တလေးလူနေရပ်ကွက်တစ်ခုအပေါ်ပြစ်ခတ်မှုကြောင့်အသက်9နှစ်အရွယ်မိန်းကလေးတယောက်သေဆုံးသွားပါတယ်ဒီအကြောင်းတွေအပြည့်အစုံကိုတော့မကြားခင်မှာကြားရမှာပါအခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညင်ဦးနဲ့မန္တန်းလောင်တို့ကြီးညာပေးကြပါမယ်ရှင
်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကိုဆန္ဒပြကြတဲ့ပြည်သူတွေအပေါ်အကြမ်းဖက်နေနေနေပေမဲ့ဆန္ဒပြပွဲတွေကတော့နေညာမပြပေါ်ပေါက်နေပါလေ။ရန်ကုန်မြို့မြောက်ဥကလာ၊မရန်ကုန်၊စမ်းချောင်း၊တာမွေ၊တာကီတာနဲ့ကမာရွတ်လဲရန်တို့မှာဒီကနေ့မုံမလင်းခင်စူဝေးဆန္ဒပြခဲ့ကြတာပါ။ဒါအပြင်အာယုံဦးတပိတ်၊ရွေရှားတပိတ်၊လမ်းလျှောက်တပိတ်စတဲ့ပုံစံမျိုးမျိုးနဲ့လည်းစစ်အာဏာသိမ်းမှုဆန့်ကျင်ရေးပြည်သူတွေဆန္ဒထုတ်ပေါ်နေကြတာပါ။တိုင်းနယ်ပြည်နယ်တွေမှာတော့စစ်တပ်ကအင်အားသုံးဖြည့်ခွင်နေတဲ့ကြားကအာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ပေါ်ပေါက်နေပါတယ်။မန္တလေးမှာမနေ့ကတနတ် TV တေဆုံသွားတဲ့လူငယ်နှစ်ဦးကတော့အသက်14နှစ်နဲ့15နှစ်အရွယ်တွေဖြစ်ပြီးစစ်တပ်ရဲ့လက်ချက်ကြောင့်တေဆုံသူတွေထဲမှာအသက်အငယ်ဆုံးဖြစ်တယ်လို့ Reuters သတင်းမှာရေးပါတယ်။အခုလိုအကြမ်းဖက်အနေနဲ့မျိုးတွေရှိနေပေမဲ့လည်းဒီကနေ့မနေ့ပိုင်းမှာပဲတန်ငါတပိတ်၊မြတောင်တပိတ်အပါဝင်တပိတ်စစ်ကြောင်းတွေလက်မောထွက်ဆန္ဒပြခဲ့ကြတာပါ။စကိုင်းတောင်ကြီးကျွန်းလမိထီလာရေဦးရေစကြိုးနဲ့ဘကိုးတို့ဒီမှာလဲအာယုံဦးတပိတ်အပြင်ပုံစံမျိုးစုံနဲ့ဆန္ဒထုတ်ပေါ်ခဲ့ပါတယ်။ဘိတ်နဲ့ပသိမ်မှာလဲလူမဲ့တပိတ်တွေကျင်းပခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ဆောင်ရေးအသင်း AAPP ကထုတ်ပြန်ချက်အရစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်တိုက်ဆုံသူ160ကျော်ရှိတဲ့အကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူအုပ်ချုပ်နေတာကိုဆန့်ကျင်တဲ့အရတားတွေကိုစစ်တပ်ကအကြမ်းဖက်နေနေတဲ့အပေါ်ဆိုရင်လည်းအကြောင်းအကြမ်းဖက်ဖြိုခွင်းမှုကြောင့်အမျိုးသမီးနဲ့ကလေးငယ်တွေထိခိုက်ဒဏ်ရာရတဲ့အခြေအတွေလည်းပိုများလာတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးကပြောပါတယ်
At least 224 civilians have been killed at the hands of security forces, according to the UN Human Rights Office.
ဖမ်းဆီးချိန်တိုက်ဆုံရသူတွေအပါဝင်လုံခြုံရေးတပ်ဖွဲ့တွေလက်ထက်နဲ့တိုက်ဆုံရသူအရသာအနည်းဆုံး224ယောက်ရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကထုတ်ပြန်ထားပါတယ်။အမှန်တကယ်အရသာတိုက်ဆုံမှုက150နဲ့အထက်ရှိနိုင်တယ်လို့ယုံကြည်ရပါတယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူဖာရာဟတ်ကပြောဆိုသွားတာပါ။မြန်မာစစ်တပ်ကဖမ်းထားတဲ့သတင်းထောက်အနည်းဆုံး40ရှိတဲ့အကြောင်းနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုနှိပ်ကွပြီးလွတ်လွတ်လပ်လပ်ထုတ်ပေါ်ခွင့်မရအောင်လုပ်လာတဲ့အပေါ်ဆိုရင်လည်းအကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းဆန္ဒပြသူတွေအပေါ်အကြမ်းဖက်နေနေတဲ့လုပ်ရက်ကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်အရာရှိနှစ်ယောက်နဲ့တပ်မတစ်ခုကိုတန်ခါအရေးယူလိုက်ပါတယ်။ဒါအပြင်တရုတ်နိုင်ငံခြားရေးဝန်ကြီးဝင်းယင်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့တို့တရုတ်နိုင်ငံမှာမနေ့ကတွေ့ဆုံတဲ့အချိန်မှာလဲမြန်မာအရေးကိုထည့်သွင်းဆွေးနွေးခဲ့ကြပြီးမြန်မာနိုင်ငံတွင်လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံစလုံးကအထူးဆိုရင်တဲ့အကြောင်းတွေ့ဆုံပွဲအပြီးထုတ်ပြန်တဲ့ပူရယ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ NLD အစိုးရကပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုမြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအဖြစ်မူလနေရာကိုပြန်လည်တာဝန်ပေးအပ်လိုက်တယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြေညာပါတယ်။မတ်လ23ရက်နေ့စွဲနဲ့ CRPH ရဲ့ထုတ်ပြန်ချက်မှာတော့ဒေါက်တာဝင်းမြတ်အေးအနေနဲ့လူကယ်ပြန်ဝန်ကြီးဌာနရဲ့မူလတာဝန်တွေထမ်းဆောင်နိုင်တဲ့အခြေအနေရှိတာကြောင့်မူလတာဝန်တွေဆက်ပြီးထမ်းဆောင်နေပါတယ်လို့ဖော်ပြထားပါတယ်။တမရအဝင်းမြင့်နဲ့အတိုင်မိခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်အယက်တာအစိုးရထိတ်တန့်အရာရှိအတော်များများကိုစစ်တပ်ကဖယ်ရှားပြီးတော့အုပ်ချုပ်နေတာကြောင့် CRPH ဘက်ကလည်းတက်ဆိုင်ရာဝန်ကြီးတွေကိုစားယာယီပြည်ထောင်စုဝန်ကြီးတွေခန့်အပ်တာဝန်ပေးအပ်နေတယ်လို့ဆိုပါတယ်။မြန်မာစစ်အုပ်ချုပ်ရေးကောင်စီဘက်က CRPH ကိုမတရားအသိအဖြစ်ကြီးညာထားသလို CRPH ဘက်ကလည်းမြန်မာစစ်ကောင်စီအဖွဲ့ကိုအချမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ကြီးညာထားတာပါ CRPH နဲ့ဆက်ဆက်ပတ်သက်နေသူတွေကိုမတရားအသိပုံမှန်နဲ့အရေးယူမယ်လို့လည်းမြန်မာစစ်ကောင်စီကတတိပေးတာရရှိပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သာပေးခဲ့တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတရဲ့ထွက်ဆိုထားတဲ့ဗီဒီယိုကိုစစ်အုပ်ချုပ်ရေးကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြသပါတယ် Dokinji Foundation ha to Aung San Suu Kyi ko nyet na lu chin lu re atwe nya kaung ta khu phit de lu u phyo min thain ga ti video the ma pyo so tha ba de tu a ne ne Dokinji Foundation atwe ain cha mi 900 mo kaisa saung wa pe ka de lu shwe dollar awu a the a sa a taw de ko tu ko rai to Aung San Suu Kyi ko pe ka de lu pyo so tha ba de To Aung San Suu Kyi ko ye ko ra ba de tong tong party online ye atwe ba de tong tong Dokinji Foundation atwe ba de tong tong lu at de lu tong ma so pi lo shwe ne dollar ngwe re ko tu ko rai pe ka de lu le u phyo min thain ga pyo so tha ba de Bangladesh nanga Rohingya dukkha de sakha ma mne tinin la ni naw mai ga a chi a che mi long chaung kha ra chaung lu 15 u the mne tei song kha de a chaung kula tam ga klin ngai mya yam mong we a phwe UNICEF ga pyo ba de ti phya chaung dukkha de sakha ma tu da chin sanna mu aku nyi re po pyo lo wa la dai lo le UNICEF pyo khwan ya tu James Adler ga Geneva ma chin ma de tinin sa shin lan ba ma de kine pyo su twa ba de Cox's Bazaar ga Balukhali dukkha de sakha ga ne lu thong chi ne ya pyaung shwe tha ya pi lo a pye a si re cha ma tei song tu re shi mi shi ta won shi tu re de kine sat pi sha phwe ne ba de mi law mu chaung thong na chi de lu ne te re mi the ba twa ga da ba kle taung a ba win tei song tu a long ye a long ne shou lo ma paw la aw mi law sa de a chaung Bangladesh ye ta phwe ga a ti pyu ba de mi law ya de a chaung ye mi ti ya de de lo song san sit sei ni se phit de lo le a sin mye ye a ya shi Zakia Hussein Khan ga pyo ba de အပိပိဆိုင်ရာလာချမ်းနေဖွဲ့ဘင်္ဂလားဒေ့ရှ်ရုံးရဲ့အစိုးရဒုက္ခသည်တွေရဲ့တဲပေါင်း 19,000 ကျော်မီးတဲ့ပါသွားပြီးတော့ထောင်နဲ့ချီတဲ့လူတွေကိုနေရပြောင်းရွှေ့ထားတယ်လို့ဆိုပါတယ်။ဘလုခါလီဒုက္ခသည်စခန်းမှာခလုံးနေသူ 3,400 လောက်ရှိတယ်လို့လည်းလာချမ်းနေဖွဲ့ကပြောပါတယ်။မျက်မြင်တွေ့သူတချို့ရဲ့အစိုးရစခန်းကိုကားထားတဲ့တန်ဆူကြိုးတွေကြောင့်လူတွေပိတ်မိနေခဲ့ပြီးတချို့လည်းထိခဲ့တင်အားရခဲ့တဲ့အတွေ့အဲ့ဒီတန်ဆူကြိုးတွေဖယ်ရှားပစ်ဖို့လဲလူမှုရေးအဖွဲ့တွေကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းလာပါတယ်။အပိပိဆိုင်ရာဒုက္ခသည်များအဖွဲ့ Refugee International ရဲ့ထုတ်ပြန်ချက်မှာတော့မီးလောင်မှုကြောင့်လူ 9,000 လောက်နေရာပြောင်းရွှေ့ထားရတယ်လို့ခန့်မှန်းထားပါတယ်။ကလင်းငယ်အတော်များများပျောက်ဆုံးနေဆဲဖြစ်ပြီးဘလောက်ထိခိုက်ပျက်စီးသွားသလဲဆိုတာအတိအကျမသိရသေးဘူးလို့လည်းဖော်ပြထားပါတယ်။စခန်းမှာခလုံးနေတဲ့ဒုက္ခသည်အများစုက2019ခုနှစ်မှာမြန်မာလုံခြုံရေးတပ်ရဲ့နေနေမှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးလာသူတွေဖြစ်ပါတယ်။ရွှေကြားဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့တော့ပြောဆိုထားပါတယ်။
အန္တရာယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ 19kHz 1953ည 25kHz 1783ည 32kHz 933နဲ့စနေတနင်္ဂနွေမှာ 190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မေဂျန်ပြောင်စုအနေနဲ့သူ့ရဲ့လက်တွဲဘက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်လည်တည်ဆောက်တဲ့နေရာမှာနီတူမြောက်အတ္တလန်တိတ်စာချုပ်အဖွဲ့ဝင်မဟာမိတ်နိုင်ငံတွေနဲ့အရင်ဆုံးဦးစားပေးဆောင်ရွက်သွားမယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကအင်္ဂါနေ့မှာပြောပါရယ်အင်္ဂါနေ့နှောင်းပိုင်းမှာစတင်တဲ့နီတူဝန်ကြီးအဆင့်ဆွေးနွေးပွဲမလုပ်ခင်လေနီတူအတွင်းမှူးချုပ်ယန်စတိုလ်ဒန်ဘတ်နဲ့အတူဘယ်ဂျီယံနိုင်ငံဘရာဇီးလ်မြို့မှာလုပ်တဲ့ဒင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်ဆိုးရရဲ့မဟာမိတ်တွေပေါ်ခိုင်မာတဲ့ရည်တည်ချက်ကိုနိုင်ငံရေးဝန်ကြီးဘလင်ကန်ကပြောဆိုသွားတာဖြစ်ပါရယ်အမေရိကန်ဆိုးရရဲ့အခုလိုမျိုးချင်းကပ်မှုအတစ်ကိုကြိုးဆိုတယ်လို့နီတူအတွင်းမှူးချုပ်ကပြန်လည်တုံ့ပြန်လိုပဲအတ္တလန်တိတ်တစ်ဖက်ချက်နိုင်ငံများအကြားဆက်ဆံရေးအတွက်အခမ်းအနားသစ်စတင်ဖို့အတွက်ခွင့်လန်းဖြစ်တယ်လို့လည်းဆိုရတယ်။ဘရာဇီးလ်မြို့မှာနှစ်ရက်ကြာလုံးမဲ့ဒီအစည်းအဝေးအတွင်းအဓိကအကြောင်းရပ်တွေထဲမှာအာဖဂန်နစ္စတန်မှာရှိတဲ့နီတိုတက်ကိစ္စတွေလည်းပါဝါလိမ့်မယ်။အရှေ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အာဖဂန်ကတာလီဘန်အဖွဲ့တို့ကြားပြီးခဲ့တဲ့နှစ်ကရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်အရအမေရိကန်တပ်တွေအားလုံးမေလ၁ရက်နေ့နောက်ဆုံးထားပြီးတော့အာဖဂန်နစ္စတန်ကနေပြီးတော့ဆုတ်ခွာအောင်ဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးကတော့ဒီအခြေအနေကိုပြန်လည်တုံ့တက်နေပြီးတော့အခုစီဝေးအတွက်မှာအမေရိကန်စဉ်းစားချက်ကိုတင်ပြမှာဖြစ်တယ်လို့ပဲနေတိုးမဟာမိတ်နိုင်ငံတွေရဲ့အယူဆကလည်းနားထောင်မယ်လို့ဆိုပါတယ်။အမေရိကန်ပြည်အစုအနေနဲ့ဘလို့ဆုံးဖြတ်ချက်ပဲဖြစ်ဖြစ်ဒီစီးပူးပေါင်းမှုမှာပါဝင်တဲ့တိုင်းပြည်တွေနဲ့ဆွေးနွေးညှိနှိုင်းသွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောဆိုပါတယ်။အမေရိကန်ပြည်အစုကိုလိုရာဒိုပြည်နယ်ဘိုလ်ဒါမြို့ကကွန်ဆူဆိုင်တစ်ခုတွင်တိုင်းကနေကပစ်ခတ်မှုမှာလူ10ဦးသေဆုံးသွားတယ်လို့ဘိုလ်ဒါမြို့ရဲကပြောပါတယ်။တည်ဆုံးတဲ့အထဲမှာတနပ်ဖြစ်တဲ့ဆိုတဲ့သတင်းကြောင့်အခင်းဖြစ်ပွားရာကိုပထမဆုံးရောက်ရှိလာတဲ့ရဲရရှိ Irritelli လဲပါဝင်တယ်လို့ Border ရဲတပ်ဖွဲ့အကြီးကဲ Maurice Haru ကပြောပါရယ်ဖြစ်ရမှာတန်လျာရှိသူတူကိုဖမ်းဆီးထားပြီးတော့စုံစမ်းစစ်ဆေးမှုတွေဟာ9ရက်ထက်မနည်းအချိန်ယူရနိုင်တယ်လို့ရဲတပ်ဖွဲ့အကြီးကဲ Haru ကမနေ့ညကသတင်းတောက်တွေကိုရှင်းလင်းပြောခဲ့ပါရယ်ဒီတိုက်ခိုက်မှုဘာကြောင့်ဖြစ်တယ်လဲဆိုတာကိုတုံ့တက်ပြောဆိုဖို့စောလုံးသေးတယ်လို့ KIT ရုံးရှင်းနေ Michael Doherty ကပြောပါရယ်ပစ်ခတ်မှုကြောင့်ဘော်ဒါမျိုးဟာအလွန်မင်းကိုထိတ်လန့်ကြောက်ရွံ့စရာခံစားနေရတယ်လို့လည်းသူကပြောပါတယ်။ပုံမှန်နေ့စဉ်လိုဈေးဝယ်ထွက်နေတဲ့မြို့ကန်တွေဟာအခုဖမ်းခံထားတဲ့တနတ်သမားရဲ့လက်ချက်ကြောင့်ရုတ်ရက်ကြီးထိခိုက်သေဆုံးကြရတာဖြစ်တယ်လို့ဒေါက်တာဒီကပြောပါတယ်။ ဒီကိစ္စနဲ့ပတ်သက်လို့တရားမျှတမှုရအောင်လို့စောင်းစရာရှိတာအားလုံးကိုစောင့်တော်မယ်လို့လည်းခိုင်တရားရုံးရှိနေတာပြောပါတယ်။ခိုင်တရားရေးရှိနေတာပြောပါတယ်။မေဂန်ပြောင်စုတွင်မှာအခုလိုမျိုးအစုပြုံလိုက်ပြစ်ခတ်ခံရမှုတွေဖြစ်တာကြောင့်နိုင်ငံတွင်သဏ္ဍာန်ကန်ဆောင်ခွင့်ရယူခွင့်နဲ့ပတ်သက်လို့အငြင်းပွားမှုတွေပြန်ဖြစ်လာပါတယ်။သဏ္ဍာန်ကန်ကြံဖတ်မှုတွေကိုလျှော့ချနိုင်မှုအတွက်အထက်လ ရှိခဲ့ဘူးပါတယ်။အော်ရာကရုပ်ရှင်ကိုတခုမှာ2019ခုနှစ်ကပြတ်ခတ်မှုကိုလံပန်းမျိုးကကျောင်းတခုမှာ1900ခုနှစ်ကပြတ်ခတ်မှုတွေဖြစ်ခဲ့ဘူးပါတယ်။ကိုဗစ်19ကာကွယ်ဆေးထုတ်လုပ်နေတဲ့အက်စထရာဇနီကာကုမ္ပဏီကထုတ်ပြန်လိုက်တဲ့ဆေးဘက်ဆိုင်ရာသတင်းအချက်အလက်ပေါ်မှာအမေရိကန်စူရပတ်ကစိုးရိမ်မှုရှိနေပါတယ်။ အက်စထရာဇနီကာကုမ္ပဏီကသူစမ်းသပ်နေတဲ့ကာကွယ်ဆေးဟာပြင်းထန်တဲ့ရောဂါလက္ခဏာရှိသူတွေဒါမှမဟုတ်ဆေးရုံတက်ကူးသားမှုခံယူနေသူတွေအပေါ်မှာလည်းတရားရဂိုင်းနှုံဆေးအာနိသင်ထိရောက်မှုရှိတယ်လို့ပြောဆိုလိုက်ပြီးတော့နိုင်ပိုင်းအကြံပါပဲ။အမေရိကန်စူရအတွက်ဒီဆေးဝါးဘေးအန္တရာယ်ကင်းရေးစောင့်ချက်ကြီးကြပ်နေတဲ့အေဂျင်စီ DSMB ရဲ့ပြောဆိုချက်အခုလိုထွက်လာတာပါ။ဘရစ်တိန်ရဲ့ဆွေးတင်နိုင်ငံပူးတွဲလုပ်နေတဲ့အက်စထရာဇနီကာကုမ္ပဏီမှာအသုံးပြုတဲ့ကာကွယ်ဆေးစမ်းသပ်မှုဆိုင်ရာသတင်းအချက်အလက်တွေက နောက်ဆုံးရချက်လက်တွေမဟုတ်ဘဲနဲ့အဟောင်းကြီးတွေဖြစ်နိုင်ခြေရှိတာကြောင့်ဆေးအာနိသင်ထိရောက်မှုမှန်ကန်တာမဖြစ်ဆုံးတာမျိုးဖြစ်နိုင်ခြေရှိတယ်ဆိုပြီးတော့အင်္ဂလိပ်အစိုးပိုင်းမှာပဲ DSMB ကကြေညာချက်ထုတ်တာပါ။ဘရစ်တိန်အော့စ်ဖို့တက္ကသိုလ်နဲ့ပူးပေါင်းပြီးတော့ကာကွယ်ဆေးထုတ်လုပ်နေတဲ့အက်စထရာဇနီကာကုမ္ပဏီမှာအသုံးပြုတဲ့ကာကွယ်ဆေးကိုစစ်ဆေးခံနိုင်ဖို့အတွက
ထိုင်တန်းရောက်တဲ့နေ့ကိုမန္တလေးနဲ့ကိုသားမြို့ဦးလိုကျင်းပပေးခဲ့တာပါရှင်။ဗီအိုအေမြန်မာပိုင်းရဲ့မန္တလေးနဲ့ဆက်သွင်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့ရာဂနေဒါရိုက်ထုတ်လွှင့်ပေးနေတာပါ။မြန်မာနိုင်ငံမှာဆက်ရနာတင်ထားတဲ့အပေါ်ပြည်သူတွေကပုံစံမျိုးစုံနဲ့ဆက်ပြီးကန့်ကွက်နေတာကိုတက်ကဖြစ်ခန့်နေနေနေချိန်မှာမြန်မာနိုင်ငံမှာလက်ရှိဖြစ်နေတ ဒီနေ့ကတော့ဒီနေ့ပြည်သူ့ရဲ့ဒီမိုကရေစီအဖွဲ့ဝင်စုံစမ်းတွေနဲ့တွေ့ဆုံမှုအတွင်ခုလိုပြောခဲ့ကြတာပါနောက်ထပ်ပဋိပက္ခတွေသွေးထွက်တန်ရုံမှုတွေကိုရှောင်ရှားနိုင်မှုအတွက်မြန်မာနိုင်ငံကတက်ဆိုင်တဲ့အဖွဲ့တွေအားလုံးအနေနဲ့ဖွဲ့စည်းပုံနဲ့ ဥပဒေမူပေါင်းတွေကနေနိုင်ငံရေးအဖြစ်ရှာတဲ့နီလန်းကိုတရုတ်နဲ့ရုရှားကထောက်ခံတယ်လို့တွေးဆုံပေးအပြီးနိုင်ငံခြားရေးဝန်ကြီးမြောက်ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖြစ်ပနိုင်ငံတွေကမြန်မာနိုင်ငံပြည်ထနာကိုခူတုံးလုပ်ပြီးသူတို့အကျိုးအမြတ်အတွက်အခွင့်အရေးမယူနိုင်အောင်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လုပ်သွားနိုင်ဖို့အတွက်မြန်မာနိုင်ငံတဲကတက်ဆိုင်တဲ့အဖွဲ ဒီနေ့ကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်တာဝန်နဲ့ဒုတိယပြည်ထောင်စုဝန်ကြီးတာဝန်ယူထားသူဒုတိယဘုရုပ်ကြီးတန်ဟိုင်းစစ်စင်ရဲ့အထူးအဖွဲ့မှဒုတိယဘုရုပ်ကြီးအောင်စိုးအဖြစ်ရန်ကုန်မြို့ကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းနေတဲ့တပ်မ93ဦးကိုအမေရိကန်အစိုးရကမနေ့ကပဲတန်ခတ်အရေးယူခဲ့ပါတယ် အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့အရေးယူတန်ခတ်ချက်အရဒဏ်ခတ်လိုက်သူတွေနဲ့ပတ်သက်နေတဲ့လုပ်ငန်းတွေပိုင်ဆိုင်မှုတွေအားလုံးကိုအမေရိကန်ဘဏ္ဍာရေးဌာနကထိန်းချုပ်ပိတ်ပင်လိုက်တာပါငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်လုံခြုံရေးတပ်တွေကဒေစီလောက်အောင်အကြမ်းဖက်နေမှုကိုရပ်ကိုရရမယ်လို့နိုင်ငံသားပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာညွှန်ကြားရေးမှူးအန်ဒရီယာဂက်ဂီက ကုလသမဂ္ဂကလည်းပြောကြားခဲ့ပါတယ
် The team is also very concerned over further efforts to undermine freedom of expression with increased pressure on independent media outlets
မြန်မာနိုင်ငံမှာဗက်လိုက်မှုကင်းတဲ့သတင်းဌာနတွေအပေါ်ဖိအားတွေတိုးပေးနေပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ထိခိုက်အောင်ဆက်လုပ်နေတဲ့အပေါ်မြန်မာနိုင်ငံတဲကကုလသမဂ္ဂအဖွဲ့အစည်းတွေအားလုံးကစိုးရိမ်နေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟာကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါလောလောဆယ်အထိဖမ်းဆီးခံရတဲ့သတင်းထောက်40ထဲမှနေရှိတယ်လို့သူကပြောပါတယ်စစ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့လူတွေတေဆုံးနေတာကိုမြန်မာနိုင်ငံကကုလသမဂ္ဂအဖွဲ့အစည်းတွေကအင်မတန်စိုးရိမ်နေကြောင်းနဲ့ငြင်းချမ်းစွာဆန္ဒပြနေသူတွေအပေါ်စစ်တပ်ကအင်အားသုံးနှိမ်နင်းနေတာရပ်ဖို့ဆက်ပြီးတောင်းဆိုကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတွေ့ရေးမှူးချုပ်ရဲ့ဒုတိယပြောခွင့်ရကပြောကြားခဲ့ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးရုံးရဲ့စည်းရင်းအရာ လုံချုံရေးရလက်ချက်နဲ့တေဆုံးခဲ့တဲ့အရသာဟာ256ထက်ပင်ရှိနေပေမဲ့တကယ်တေဆုံးတဲ့အရေအတွက်ဟာ256ကျော်နိုင်တယ်လို့ယုံကြည်ထားကြောင်းလည်းကုလသမဂ္ဂကပြောကြားခဲ့ပါတယ်။အီးဦးရောပါသမဂ္ဂကတော့စစ်တပ်ရဲ့လက်ချက်နဲ့တေဆုံးသူဟာ256ကျော်ပြီလို့ပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဆိုးလာနေတာစိတ်မကောင်းစရာပဲလို့ဦးရောပါသမဂ္ဂနိုင်ငံသားမူဝါဒရေးရအကြီးအကဲဂျိုးဆက်ဘော်ရယ
continues to deteriorate dramatically following the military coup.
မြန်မာနိုင်ငံကအခြေအနေတွေကို EU ကစောင့်ကြည့်မှတ်တမ်းတင်နေပါတယ်။ဆရာနာသိမ့်ခဲ့ပြီးတဲ့နောက်ပိုင်းအခြေအနေတွေပိုပြီးယိုယွင်းလာနေတာစိတ်မကောင်းဖြစ်စရာပါ။ဆန္ဒပြသူတွေကိုစစ်တပ်ကစစ်မြေပြင်မှာတုံးတဲ့လက်နက်တွေတုံးပစ်ခတ်မှုကြောင့်သေဆုံးသူ250ထက်မနည်းရှိနေပါပြီ။ဆက်လက်ဖိနှိပ်မှုတွေမှာတာဝန်ရှိသူ71ယောက်ကို EU ကတန်ခတ်အရေးယူခဲ့တယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Joseph Borrell ကပြောကြားခဲ့တာဖြစ်ပါတယ်။မတ်လ22ရက်တနင်္လာနေ့ကတန်ခတ်ပိတ်ဆို့ခဲ့သူ71ယောက်ထဲမှဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပြင်ဆရာနာသိမ့်မှုမှတာဝန်ရှိတဲ့ဒုသမ္မတဦးမြင့်ဆွေရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးအာနာသိန်းနာဆကကောင်စီထဲမှပါဝင်တဲ့စစ်တပ်အကြီးအကဲတွေပါဝင်ပါတယ်။အခုလိုမျိုးနိုင်ငံတကာကဖိအားပေးနေချိန်မှာပဲစစ်တပ်ကပြည်သူတွေပေါ်ပြစ်ခတ်မှုတွေကိုဆက်ပြီးလုပ်နေပါတယ်။ဒီနေ့ပဲမန္တလေးမြို့မှာတပ်တွေပြစ်ခတ်လို့တေဆုံးသူ၄ယောက်ရှိပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။တေဆုံးသူတယောက်ဆိုရင်အသက်9နှစ်အရွယ်မိန်းကလေးငယ်ဖြစ်ပါတယ်။မန္တလေးမှာဒီရပိုင်းအတွင်းပြစ်ခတ်ခံရလို့တေဆုံးသူတွေထဲမှာအခုလိုမျိုးအသက်17နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။အသက်20ကျော်လူငယ်တွေလည်းအများအပြားပါဝင်ပါတယ်။မန္တလေးမြရည်နန္ဒာအေယာကလူနေအိမ်တွေကိုတနင်္လာနေ့ကပြစ်ခတ်မှုအတွင်းမှာတနက်ထိမှတေဆုံးခဲ့တဲ့အသက်14နှစ်အရွယ်ကိုထွန်းထွန်းအောင်ရဲ့အတုပအခမ်းအနားကိုတော့ဒီကနေ့ပြုလုပ်ပါတယ်။ကိုထွန်းထွန်းအောင်ရဲ့မိခင်နဲ့ကျန်ရစ်သူမိသားစုရဲ့ပူဆွေးငိုကြွေးနေတဲ့အတန်တွေဖြစ်ပါတယ်။သူ့ရဲ့အကိုဖြစ်သူကလည်းဝမ်းနဲ့နေတဲ့ကြားကပဲအခုလိုပြောကြားခဲ့ပါတယ်
။ကျွန်တော်တို့ရေတော်ပါအောင်ချမ်းပြည်တိုင်ပွဲဝင်ကြမယ်။ဒီမှာဝမ်းမနေပါနဲ့ဒီလိုမြင်လို့
မြရည်နန္ဒာတံပိုးနဲ့အင်ယာမှာမနေ့တုန်းကပြစ်ခတ်မှုအတွင်းသေဆုံးခဲ့တဲ့အသက်14နှစ်အရွယ်ကိုထွန်းထွန်းအောင်ရဲ့အကိုဖြစ်ပါတယ်။အခုလိုမျိုးဒီစစ်အာဏာသိမ်းထားသူတွေကနှိမ်နင်းနေပေမဲ့စစ်အာဏာရှင်ဆန့်ကျင်ရေးစန္ဒပြလှုပ်ရှားမှုတွေကိုလည်းပြည်သူတွေကဆက်လုပ်နေကြပါတယ်။ရန်ကုန်မြို့မှာဆိုရင်မနေ့အာယုံတက်ချိန်မရောက်ခင်တည်းကအာယုံဥတပိတ်ကိုလှုပ်ခဲကြပါတယ်။မန္တလေးမြို့မှာဆိုလည်းဒီကနေ့မနေ့ပိုင်းကတန်ခါတမကတပိတ်ညောင်တပိတ်အပါအဝင်တပိတ်စစ်ကြောင်းတွေလမ်းလျှောက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်။တပ်အင်အားအများအများတက်ဆွဲပြီးတော့နှိမ်နှင်းနေတဲ့မုံရွာမျိုးမှာလည်းဒီကနေ့ထောင်ခဲ့ချီတဲ့ပြည်သူတွေဟာလမ်းပေါ်ထွက်ပြီးဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းတောင်ကြီးကျွန်းလှမိထီလရေဦးရေစကြိုးပဲခူးစတဲ့မျိုးတွေမှာလည်းဒီအာယုံဥတပိတ်အပြင်ပုံစံမျိုးစုံနဲ့ဒီဆရာနာရှင်စနစ်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုလုပ်ခဲ့ကြပါတယ်။နေ့စဉ်မပြတ်ဆန္ဒပြပွဲတွေရှိနေတဲ့တဝဲမြို့မှာဆိုရင်လေဒီနေ့အမြောက်အများလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပ
ါမင်းတို့အိမ်သာပျော်ရွှင်နေတာ
မင်းတို့အိမ်နဲ့သူမကြည့်တော့ဘူး
အိမ်ကိုအကြည့်ဆက်ဆွဲနေတော့
ဘာလို့ဦးရဲ့ပေါ့ပါမှာပဲ
စစ်စစ်ကြီးနဲ့ရင်မခံတော့
အိမ်ကလည်းဆန္ဒပြပါပဲ
မင်းတို့အိမ်သာပျော်ရွှင်နေတော့
မင်းတို့အိမ်နဲ့သူမကြည့်တော့ဘူး
အနာယူကိုဘာပြောချင်လဲ
ခုလိုတဝဲမြို့မှာချီတဲ့ဆန္ဒပြသူတွေအပြင်ကျွေးကြော်စာသားတွေပါတဲ့ဆိုင်းဘုတ်တွေပါတဲ့ဆိုက်ကယ်တွေတန်းစီမောင်းနှင်ပြီးတော့ဆန္ဒပြပွဲတွေလည်းရှိခဲ့ပါတယ်။ဘိတ်ပသိမ်မျိုးတွေမှာလည်းလူမဲ့တပိတ်ပွဲတွေကိုလုပ်ခဲ့ကြပါတယ်။တခါဒီနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုအမေရိကန်ဒေါ်လာ6ဘိတ်နဲ့အကယ်ဒမီရွှေ9ဘိတ်သာပေးခဲ့တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖျော်မင်းသိန်းရဲ့ထွက်ဆိုထားတဲ့ဗီဒီယိုကိုအာဏာသိမ်းထားတဲ့အုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမှာဒီနေ့ပြသပါတယ်။ပရာဟီတာအဖွဲ့ဖြစ်တဲ့ဒေါက်ခင်ဂျီဖောင်ဒေးရှင်းအတွက်အိမ်ချမ်းပြင်းငှားရမ်းမှုကိစ္စတွေသူ့အနေနဲ့ဆောင်ရွက်ပေးခဲ့တယ်လို့ရွှေဒေါ်လာအဝတ်အထည်အစားအသောက်တွေကိုလည်းသူကိုယ်တိုင်ဒေါအောင်ဆန်းစုကြည်ကိုပေးခဲ့တယ်လို့ဆိုထားပါတယ်။ဗီဒီယိုအရေးအသွေးကြောင့်ဒီပြသတဲ့ဗီဒီယိုနဲ့အတန်ဟာတကယ်အစ်စ်အမှန်မဟုတ်ဖုံးဖုံးဆိုတာကိုလည်းမေးခွန်းထုတ်မှုတွေရှိနေပါတယ်ရှင်။အခုပြောခဲ့သလိုပါပဲအာနာတိန်အုပ်ချုပ်နေတဲ့အုပ်ချုပ်ရေးကောင်စီကဒီနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲလုပ်ပါတယ်ဆန္ဒပြနေသူတွေအပေါ်အကြမ်းဖက်တုံ့ပြန်မှုဒေါ်ဆန်းစုကြည်အပါအဝင်အယက်သားအစိုးရခေါင်းဆောင်တွေနဲ့ညှိနှိုင်းမှုဖြစ်နိုင်မလားစတဲ့မေးခွန်းတွေကို VOA သတင်းတောက်ကမေးမြန်းခဲ့ပါတယ်သတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်မေးမြန်းသတင်းယူခဲ့တဲ့ VOA သတင်းတောက်ကိုမိုးစောကိုကိုသားညွန့်ဦးဆက်သွယ်မေးမြန်းထားပါတယ်ရှင်
ကိုမိုးစောကြီးအခုနေပြည်တော်မှာဒီမြန်မာစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲကိုလည်းအခုဒီနေ့သတင်းယူခဲ့ရဆိုတော့အဓိကဒီကနေ့ဘာတွေမေးဖြစ်ခဲ့လဲဆိုတာကိုအကြံဉာဏ်ပြောပြပါလား
Okay, aku boleh. Lepas ini cuma boleh. Jadi, di nasaka kongsi tekan ini dia, dulu ada raro. Di sana dia boleh. Ia cuma 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 raro. Dulu pekak. Ikan ni ni nama dia masih ibu. Nampai mah, lomio jantan masih lara. Soe, ni dah mah dulu pekak. Di ikan ni ni ada sih esok yang super. Super itu, ayah dia mana jadi ni dia cang juga dulu pekak. เดี๋ยวเราจะรู้ว่าจะมีอะไรเขาบีเอสโอดีในงานการนี้กูจะมาทำบ้านเองในงานการสุดสุดนี้มีรบกวนลูกจุ้ยจะพอดีอ่ะแต่นับจากนั้นดูอยู่จะรู้อย่างต้องมีพิชิตในสุดว่าที่เป็นช่วงชาติสี่เนี่ยบอกยิ่งมาในงานนี้อาจจะอะไรอีกประมาณไม่ถึงหนึ่งปีสี่เนี่ยเช่นเมื่อที่อะไรสิ่งอะไรบอกเลยเอสโอแต่เนี่ยดีดูเนี่ยที่เป็นเก่งกว่านี่เนี่ยในทางสี่เนี่ยสิ่งอะไรเช่นนี้ก็รู้พิชิตมาแล้วบอก
กูดีที่เขาพูดเนี่ยเสียวทุยประมาณสิบร้อยหัวไปจีบมาจูบได้หมดสิ่งอะไรก็ได้ยินที่บ้านเลยเนี่ยในงานนี้ก็เลยเปลี่ยวไม่หายสิบาทเลยอ่ะพี่คุณอาเปลี่ยวตัวคุณอาที่ดูเนี่ยเก่งกว่าเดิมอยู่ขันร้าบ้างเก่งกว่าเดิมอยู่ขันร้าบ้างจะรู้ว่าไม่ขันร้าบ้างอ่ะพี่ก็รู้ตัวจากข้าดีมาสู้สู้เนี่ยก็น้ำมาสู้ลมลมมาช่วยลมยาวมาช่วยลมยาวสู้สู้เนี่ยก็มันอาจจะจริง ทุนยามาเสียบสู้จีนจีดล่ะอาจจะดีดีต้องเอาไปเลยไหมสู้ได้ยินจีดล่ะอาจจะดีดีต้องเอาไปเลยไอ้ยูจ้าอันนี้สู้อันนี้ทุนยามาหน้าเป็นดล่ะหน้าวันเลยไหมหน้าเป็นดล่ะหน้าเรศล่ะมาทุนแม่นี่ชีจ๊อกสู้สู้เลยชีจ๊อกพี่ยามาไม่รู้ทุนยามาเสียบสู้จีนจีดล่ะ
นาวาเลยเนี่ยที่ด้วยเจ้าชีวิตเจ้าในตัวเจ้าองค์เราโกมุ่งเห็นมุ่งหมายเจ้าวันองค์เราเนี่ยชีวิตเนี่ยตบาร์เลยเชื่อวันเลยที่สามสี่มาที่รู้จักมาถูกใจตัวเราคนน่ะบุตรชิ้นเจ้าอะไรบ้างเนี่ยที่บอกว่าอดีตในสามวันเนี่ยปัจจัยส่วนเช่นมาจะวันที่เจ้าอุปโภคไม่ได้หมดยังไม่ได้มาเจออุปโภคไม่ได้จะติดกันในหายไปเลยแก่ตาเราจะตุยอะไรบ้าง ก็เราต้องจีโน่มีจีน่าไอ้หันอยู่บ่อยที่ออสเตรเลียในงานดาวบอกที่ชาวจีนเนี่ยบอกจีโน่ตัวเล็กตัวใหญ่ทุกตัวสมุนไพรจะมาอยู่ที่มันจะมาเรื่องในงานรักษาหัวใจที่สมุนไพรสี่เอสวันอยู่สบายมากจังเลยถึงเขาเกิดอะไรตัวใหญ่เลยอ่ะเออแล้วสิว่าไอ้หันเนี่ยปัจจัยเราจีโน่อธิษฐานทุกหลังเราไม่ใช่เดียวตัวเกี่ยวกับที่สายที่ปัจจัยเราเลยเออจีโน่ที่ก้าเมลูราเราจีโน่ที่ ที่ชาวจังหวัดนี้ที่ชาวนาต่างๆต้องสิ่งที่ต้องพิจารณาเช่นสุริยาเย่เมื่อเช้าเด็กมาบุรีอยู่แต่ที่ทำให้ในทางนี้สีลาสวยงามเลยอันนี้อุจจารปอลีปูปีโรอเดซียาเปียบาลอย่างนั้นเราตู้ทุบปอลีเช็ดดีฮะปีกันเลยสุราจีเตอร์มาแต่ทุกอุจจิโรเตียสวยสุราเช็ดสีนั้นสวยเช่นเดียวกันเลยอ๋ออะไรอย่างที่เราไม่จำเป็นว่าดี ออสเตรเลียในงานดามิสตาชองดานันเนี่ยประเทศที่เราจะนึกว่าตู้กูซีซีนี่เรื่องหางาโร่ที่ยามานางานดูนู้จีจ่ายเออวุ่นไปมาสักตั้งเจเน่ยามานางานสุราเลยว่าเช่นเนี่ยเออวุ่นตั้งแต่ขาจีเน่จะนึกว่าซีซีนี่เรื่องอะไรสิซีซีนี่เรื่องอะไรสิบาร์เลยโอ้ดานเนี่ยประเทศเราจะนึกซีซีอะไรสิว่าไอ้เนี่ยคุณเนี่ยจะนึกซีซีอะไรสิเด้ซีซีอะไรสิเด้คุณอะไรเด้ที่ตั้งตู้ยาตู้ตั้งยงตั้งวันสิ่งที่เกี่ยมีดาวดูวันนี้เนี่ยจะนึกว่า แต่ฟังแล้วก็ได้ก็เลยคุณดูสามีเชื่อไปแล้วแล้วคุณดูบ้างเชื่อไปแต่ถ้าเราเป็นเราเชื่อรู้ยาวะน้องสาวมีคนตัวเดียวยาที่มาในงานมาเปลี่ยนเส้นยาเยี่ยเปลี่ยนตัวหุ่นจังบ่เนี่ยที่ตัวสุนีตัวเมียสุดก็มาเจอราชีบาลเดียวเอ้ยส่วนตัวก็จะนึกว่าที่มาที่โอ้กันสักตัวราชีบาลเดียวแต่เราเองเนี่ยเลยสิตัวนี้เนี่ยเลยสิเชื่อมาบ่เลยกันสักตัวราชีบาลเดียวสุดที่เนี่ยเล็กกันบ่เชื่อมีอาชีบาลมาบ่ จันทร์ตัวเราหัวใจจันทร์เนี่ยคุณจันทร์เนี่ยเนี่ยอาจารย์ไม่ใช่ไงมั้งล่ะบอกจันทร์ตัวเราหัวใจจันทร์เนี่ยคุณจันทร์เนี่ยเนี่ยอาจารย์ไม่ใช่ไงมั้งล่ะบอกที่จันทร์ตัวเราเตี้ยงงานเนี่ยมาในงานที่เอ็นนี่มาจีนในงานที่ชิบูจ้าเตี้ยงจำรอเนี่ยมาจำรอเตี้ยงในงานสุวรรณมาในงานสุวรรณดีที่เก่งกันแต่งเจ้ามหาวิทยาลัยมีผู้วางสมัยเทเรฟเฟอร์สิกิชิบาร์ถ้าดีจันทร์ตัวดีจันทร์ตัวเราเอ็นนี่มาจีนในงาน อาหารงานชีบานเอ็นนี่น่าจะงานในงานเราเนี่ยแหละจันทร์ตัวดีอ่ากูวางเสด็จสัตว์สันนิษฐาน
ဒါနိုင်ငံဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကအိန္ဒိယချင်းနိုင်ငံရောအာဆီယံနိုင်ငံတွေရောကျွန်တော်တို့ဒီတခါနိုင်ငံတွေရောတမလောက်ကာဝေးရွတ်ဒါစီမံခန့်ခွဲရေးကောင်စီဥက္ကဋ္ဌပြောထားတာပြီသူပြောစတယ်ရောကြောင့်ကျွန်တော်တို့နိုင်ငံတော်တာဝန်ယူကြတာပြောလာတာဒီမိဘမပြတ်ဆက်ဆံရေးကိုကျွန်တော်တို့ဦးတည်ဆောင်ရွက်ပါမယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတော့အထူးသဖြင့်ပေါ့နော်အိန္ဒိယချင်းနိုင်ငံတွေအာဆီယံနိုင်ငံတွေရောကြောကြားချက်တွေပေါ့နော်ကြောကြားချက်တွေနဲ့ပတ်သက်ပြီးကျွန်တော်အနေနဲ့ရင်းနှီးထားမှတ်သားဆောင်ရွက်လျက်ရှိပါတယ်အဲဒါနဲ့ပတ်သက်ဖို့ကြောင့်မြန်မာနိုင်ငံအရေးနဲ့ပတ်သက်ဖို့ကြောင့်ဒီမြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးမြန်မာနိုင်ငံတရားဥပဒေပြန်လည်စိုးမိုးရေးအခြေအနေအေးချမ်းရေးနဲ့ပတ်သက်ဖို့ကြောင့်စိတ်ဝင်စားရှိတဲ့နိုင်ငံဥသမားရဲ့ပြောဆိုချက်မှန်တယ်များဝင်လည်းကျွန်တော်အရေးထားပါတယ်၎င်းတို့ရဲ့သူတို့ပြောဆိုချက်အတိုင်းပဲစေတနာထားတဲ့ဟာတွေကိုလည်းကျွန်တော်တို့ကတံပိုးထားပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
အခုလက်ရှိ fancy ထားခံရတဲ့ Gonzalo Security တခြားပေါ့နိုင်ငံကောင်းဆောင်မျိုးတွေနဲ့ဒီအစိုးရကောင်းဆောင်မျိုးတွေနဲ့အရင်စိုးရကောင်းဆောင်မျိုးတွေနဲ့စစ်စစ်ဆွေးနွေးရမယ့်လမ်းကြောင်းမျိုးကိုသူတို့ကတိုက်တွန်းလာလို့ဆိုရင်ဟောအဲ့ဒီနေသားတွေကဖြစ်လာနိုင်တဲ့နေသားရှိနေတာပဲ
အဓိကတော့ကျွန်တော်ပြောခဲ့တယ်လို့ပါပဲကျွန်တော်ပြောမဲ့ဒုက္ခဒီဒီကျွန်တော်ပြောထားတဲ့ဥဒိကျ9ရာဒါရှေ့လက်ကမ်းတွေ9ရာတဲ့အမ်းကြောင်းအတိုင်းပဲကျွန်တော်သွားမှာဖြစ်ပါတယ်
ဒါကတော့ကျွန်တော်ဗီဝီသတင်းတောက်ကုမိုးစော်နဲ့စစ်ကောက်စီခန်းနဲ့ဒုတိယပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ဇော်မင်းထွန်းတို့အပြန်အလှန်မေးမြန်းဖြေကြားခဲ့တဲ့အပိုင်းဖြစ်ပါတယ်။ဒီတော့ကုမိုးစော်ကြီးကျွန်တော် VOA အနေနဲ့ကစစ်ကောက်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲကိုဒါပထမဆုံးအကြိမ်တက်ရောက်တာပေါ့နော်။အဲ့တော့ဒီသတင်းစာရှင်းလင်းပွဲမှာဘယ်လောက်ထိလွတ်လွတ်လပ်လပ်ရှိတယ်လဲဘယ်လောက်ထိလွတ်လွတ်လပ်လပ်မေးခွင့်ရလဲအဲ့အခြေအနေလေးသိချင်ပါတယ
်။ခုကျွန်တော်ကြည့်ရတဲ့လောက်ကတော့တော်တော်များများကိုတော့လွတ်လွတ်လပ်လပ်မေးခွင့်ရှိပါတယ်။ဒီရဲ့အမေလေးကိုလည်းအမေကွန်တိုင်းကိုပြန်လဲပြေးချပေးရရှိရပေါ့ဒီသလောက်ဆိုရင်ကျွန်တော်ရန်ကုန်ကနေပြီးတော့လာတဲ့ပြည်သမားကောကျွန်တော်တခြားလေးလာဒီပေါ့ဆိုအားလုံး28ယောက်လောက်ရှိနေဗျာနောက်ကျွန်တော်တို့နေပြည်တော်ကတရေတော်တူပြည်လဲလာတာရှိပါတယ်အဲဆိုအနည်းဆုံးကတော့ကျွန်တော်တို့90ပတ်ဝန်းကျင်လောက်မှာရှိမယ်လို့
ကျမရေကျွန်တော်တို့လက်ရှိသတင်းတာဝန်တကယ်တမ်းသတင်းမီဒီယာမှာတကယ်လုပ်နေတဲ့သတင်းသမားတွေရောတက်နိုင်ရလား
ဒီသတင်းဌာနကြီးတွေကတချို့ဟာတွေကဒီဘောပေါ့ license ပိတ်ထားတဲ့ဟာမျိုးတွေရှိတော့အဲ့ဒီသတင်းဌာနကြီးတွေကသတင်းတောက်တွေတော်တော်များများတော့မတွေ့ရဘူးကြီးอ่ะ
ဒါကတော့နေပြည်တော်ကသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တက်ရောက်မင်းညံသတင်းယူခဲ့တဲ့ VOE သတင်းတော်ကိုမိုးစော်ကိုကိုသားညွန့်ဦးမင်းမြန်ခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းစာရှင်းလင်းပွဲမှာသတင်းမီဒီယာကိစ္စနိုင်ငံတော်အဆင့်လက်ပေးလက်ယူမှုကိစ္စတွေကိုလည်းပြောကြားခဲ့တာပါစစ်ကောင်စီရဲ့ရှင်းလင်းချက်အပေါ်မီဒီယာတွေနဲ့နိုင်ငံရေးလေးလာတုံ့တက်သူတွေကဘယ်လိုအမြင်ရှိနေပါသလဲ VOE သတင်းတောက်နိုင်ကွန်းအင်ကနေဆက်ပြီးတော့ပြောပြပါမယ်ရှင
်မြန်မာတမတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြပွဲတွေဆက်တိုက်ဖြစ်ပွားနေတာပါဒီလိုဖြစ်ပွားမှုမှာတချို့မီဒီယာတွေရဲ့သတင်းမှားဖော်ပြချက်နဲ့သွေးထုံးလှုပ်ဆော်မှုတွေပါတယ်လို့လဲနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါမြန်မာ Channel နဲ့ကွန်ရက်ဖွဲ့အတွင်းမှုကွန်မြင့်ကျော်ကနိုင်ငံရေးအကြောင်းရင်းကြောင့်ဖြစ်ပွားလာတဲ့ပြဿနာကိုမီဒီယာပေါ်လွှဲချတာလို့ဆိုပါတယ
်ကျန်းဖက်မှုတွေဖြစ်လာတဲ့ဆိုတာကတကယ်တမ်းကျတော့အာဏာသိမ်းတဲ့နေရာနဲ့စတာဒီအာဏာသိမ်းတဲ့ဟာကနိုင်ငံရေးအင်းအမှုဖြစ်ဖြစ်ဒီကနေ့အနာပြမှုတွေဖြစ်လာတယ်ဒီဟာတွေကိုကျန်းဖက်ဖြစ်ပေါ်တယ်အဲ့ဒီဟာတွေကအဲ့လိုဖြစ်လာတယ်ဒီနေရာမှာဟိုသတင်းမီဒီယာတွေတင်ပြမှုကြောင့်လို့ပြောရင်တော့အဲ့ဒါကတော့ကျွန်တော်လက်မခံဒီဟာတွေဖြစ်တဲ့အကြောင်းရင်းကသူနိုင်ငံရေးအကြောင်းရင်းတွေရှိတယ်လေအဲ့ဒါတွေကိုဟိုမီဒီယာအကြောင်းလို့ပြောရင်တော့နိုင်ငံရေးအကြောင်းရင်းကုန်းကွယ်ဦးစီတဲ့ရည်ရွယ်ချက်မျိုးဖြစ်နေမှာပါ
သမရကလည်းအာဏာထိန်းသိမ်းခဲ့ပြီးနောက်ပိုင်းမီဒီယာအမားတွေကိုဖမ်းဆီးမှုတွေသတင်းမီဒီယာတွေကိုပိတ်ပင်မှုတွေပြုလုပ်လာခဲ့တာပါဒါ့အပြင်အဝေးရောက်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဆက်တွယ်တဲ့မီဒီယာတွေအနေနဲ့မတရားသိမ်းအဥပဒေပုံမှန်19သစ်နဲ့တရားစွဲခံရမယ်လို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စောမင်းထွန်းကပြောဆိုသွားပါတယ်စေအနာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွင်လုံခြုံရေးတပ်ဖွဲ့တွေကနေဆန္ဒပြသူတွေပေါ်မှာအကြမ်းဖက်ဖြိုခွင်းမှုတွေကလည်းရှိလာနေတာပါဒီလိုလက်နက်နဲ့အဖြိုခွင်းခံရတဲ့ဖြစ်စဉ်တွေကြောင့်ပြည်သူတွေအတွင်းငြင်းချမ်းစွာဆန္ဒပြမှုအဆင့်ကနေလက်နက်ကန်အကြမ်းဖက်တွင်ပြောင်းလဲနိုင်တယ်လို့လည်းနိုင်ငံရေးလှိလသုံးသပ်သူဦးတန်းစိုးနိုင်ကဆိုပါတယ
်စေအနာရှင်စနစ်မလိုခြင်းအဲ့ဒါကိုလူတို့ကငြင်းချမ်းစွာဆန္ဒပြတယ်ဒီနေ့ကျွန်တော်ပြင်းပြတာကိုကျွန်တော် level line ကိုခင်ဗျာ know အဲ့ကနေဒီရှင်ကျွန်တော်တို့ဟိုခုခံကတော့ပြင်ဝင်ရှိတယ်ခုခံတာတရားတဲ့ဆိုတဲ့ပုံကနေပြီးတော့ခုနောက်ပိုင်းမှာဆိုလူဘက်ကလည်းအခုရှာနာရှင်အုပ်စုနဲ့စစ်ကောင်စီနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုဆွေးနွေးကြတာမရှိတော့
2008ဖွဲ့စည်းပုံကိုလည်းကျသိမှုတော်လာရှိနောက်ဆုံးကြတော့အထွေထွေလက်နက်ကင်လုပ်ရှားမှုစီးဦးဥပဒေတော်မှာပဲလို့ကျွန်တော်တို့ကတော့ယူဆပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်အယ်ဒီအစိုးရတပ်တန်းကာလအတွင်းနိုင်ငံတော်အစ်လက်ပေးလိုက်ယူမှုနဲ့မရမာမှုတွေရှိခဲ့တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
လပေးလိုက်ယူမှုဆွဲချက်တင်မှုတွေနဲ့ပတ်သက်လို့ဒီပေါ်မျိုးနဲ့ပြည်သူ့လူတော်ကိုယ်စားလှယ်ဟောင်းနိုင်ငံရေးလှိမ့်လာသုံးသပ်သူဦးရဲထွန်းကခုလိုမြင်ရှိပါတယ်။ကျွန်တော်တို့ကတော့ဗျာဒီမိုကရေစီအစိုးရတရားပြတ်လာတဲ့အခါအငင်းအစိုးရတွေနဲ့မတူတဲ့နဲ့တန့်ရှင်းတဲ့အစိုးရမျိုးမျှော်လင့်တာပေါ့နော်။ဆိုတော့အခုကြားရတဲ့ဟာတွေကတော့တိုက်ပြီးအတွက်စိတ်မကောင်းဘူးပေါ့နော်။ဒီလိုမတ ူဦးအောင်စော်နေကြတာပါပဲ
လပ်ပေးလိုက်ယူမှုဆွဆွဲချက်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်အစိုးရပိုင်းအကြီးအကဲတွေကိုလည်းစစ်ကောင်စီကနေတရားစွဲဆိုမှုတွေရှိနေတယ်လို့စုံစမ်းစစ်ဆေးမှုတွေဆက်လက်ဆောင်ရွက်နေတယ်လို့ပြောပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပို့တာပါရှင်ဆန္ဒပြသူတွေဘက်ကမဲမဲဆိုက်ဆန်လို့တက်ကပြစ်ရတာပါလို့နေပြည်တော်မှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောနေပေမဲ့ပြစ်ခံရလို့တေဆုံးသူတွေထဲမှာဆန္ဒပြသူမဟုတ်တဲ့အသက်မပြည့်သေးသူကလေးငယ်တွေလည်းပါဝင်နေပါတယ်။မန္တလေးမြို့မှာဆိုရင်အသက်18နှစ်အောက်ကလေးငယ်တွေပါချီထိမှန်တေဆုံးနေတဲ့အကြောင်းမန္တလေးကလာတဲ့သတင်းကိုကိုစော်ဝင်းလှိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင
်။မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်နေတာကြောင့်နေ့စဉ်လူတေဆုံးမှုတွေဖြစ်ပေါ်နေပြီးဒီကနေ့မတ်လ23ရက်နေ့တရက်ထဲမှာတင်4ယောက်တေဆုံးပြီးတေဆုံးသူတွေရဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်တယ်လို့မြေပြင်ကယ်ဆယ်ရေးပြုလုပ်နေသူတွေက VOA ကိုအတည်ပြုပြောဆိုပါတယ်
။56ကနေပြီးတော့အရှိကိုတန်းစီပြီးတော့သူတို့ပြစ်သွားတဲ့ဟာပေါ့။ပြစ်သွားတဲ့ဟာမှာငါတို့ကအသက်30ပတ်ချက်လေးလောက်ကတော့ချိုင်းအောင်မှာတစ်ချက်ချီတယ်။ရင်ကားကနေပြီးဒူးရီပေါ်ပေါက်ပြီးတော့6နဲ့မှပုံရင်းနဲ့ဖြစ်ပါလိမ့်မယ်။အဲ့မှာ6နဲ့မှတိတ်သွားတယ်ပေါ့နော်တရား။ဒီရောက်ကတော့တိတ်တော့မစိုးရင်ရဘူး။ fight ထိတယ်နဲ့တွေ့တယ်။အဲ့ဒါတော့တခြားမမြင်လိုက်ရအောင်ကျွန်တော်တို့ရှိတဲ့အမှုလက်ပေါ်တင်သွားတယ်။အဲ့တယောက်ကတော့လည်းအချိန်ကြီးကောင်းတော့တယ်။ပြီးရင်အဲ့နဲ့ကလေးမလေးတယောက်ကတော့ဟိုဟာကားနဲ့ပုတ်နေတဲ့ကားပေါ်မှာပဲတည်သွားတယ်။ပြီးရင်လက်ဖက်ဆိုင်ပေါ့နော်ဒီဟာမင်းလားမသိဘူး။အဲ့ဒီလက်ဖက်ဆိုင်ကသူတို့ကောင်လေးကသူတို့တွေလာလို့ဆိုပြီးတော့ရင်းလေးတကောက်ဆွဲချလိုက်တဲ့အချိန်မှာအဲ့ရင်းလေးတကောက်ကနေပြစ်လိုက်တဲ့ဟာကသူနဖူးသူ့ရူပေါက်သွားပြီးဆုံးသွားတယ်ပြောတယ်။လေ3အခု3ယောက်ရမနက်ကတယောက်ရပေါ့မနက်ကဒီဘက်မှာတယောက်တည်သွားသေးတယ
်။မန္တလေးမြို့မြို့သစ်တွေဖြစ်တဲ့အောင်ပင်လဲ၊မြရင်နန္ဒာ၊ထွန်တုံးအောင်တရားမြို့တစ်တွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကနေ့စဉ်လမ်းကြောင်းရှင်းတာတွေပြုလုပ်ပြီးပြစ်ခတ်ဖြုတ်ခွင်းတာတွေပြုလုပ်ဖို့အခုလိုနေ့စဉ်တည်ဆုံတာတွေဖြစ်ပေါ်နေတာလည်းဖြစ်ပါတယ်။ညဘက်တွေမှာလည်းပြစ်ခတ်တာတွေပြုလုပ်တဲ့အတွက်မလ21ရက်နဲ့22ရက်ညဘက်တွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူ၄ဦးထဲမှာတည်ဆုံခဲ့ပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်။အခုလိုမြို့တစ်တွေမှာနေ့စဉ်ပြစ်ခတ်ဖြုတ်ခွင်းတာတွေနဲ့ပတ်သက်လို့ဒေသခံတအူးကအခုလိုတုံ့တက်ပါတယ်
။အင်ဂျီဘုံရဲ့ပေါ်ပေါ်လေဥမာရန်ကုန်ကလိုက်တာလိုမျိုးသူတို့ကသူကဟုတ်ကဲ့ထားကြမှာကိုစိုးရိမ်ပြီးတော့ဒီလိုအရင်ကနေပြနေကြတော့မြို့ထဲကမြို့ထဲလူနေရကြတော့လူတန်းကားကနည်းနည်းပတ်သက်ကြည့်ကြလာနေရတော့တော့နည်းပုံမှန်ထားကြမှုအားနည်းရပါတော့နော်အဲ့ဒါဒီဘက်ကိုအရင်ဖြစ်ရတဲ့ဘောထိုက်ထားတဲ့တက်တမျိုးသက်စိုးရင်ဟာအဲ့မှာလူကြီးကလက်မခံညာပိုင်းကိုသူတို့ကလာတဲ့ဟာကိုသူတို့ရံမှုမထင်ပြီးတော့အနာကမခံပြစ်တာခတ်တာညာပိုင်းပေါ့လေသူတို့ပြစ်တော့ခတ်တော့ဒီဘက်ကလူကြီးကလည်းပုံမှန်ကလူဖြစ်တော့မခံနိုင်တော့နာတူတူကြအဲ့မှာခိတိမှုဖြစ်တာအဲ့တော့လေကင်းကတော့ဒီညံသားလေးဖယ်ရင်းငယ်သူကလမ်းမြေနည်းပြစ်တာကြီးကိုအဲ့လိုဆိုတော့ညံငါးရဲ့အပိုင်းကျတော့ဘယ်သူမှမခံနိုင်ဘူးလေဒီကကညနေကိုလို့ဆိုတော့အဲ့ဒီထွက်ကြည့်ရလူလည်းပြစ်သွားတာစိုက်ကဲမောင်းနေပြီပြစ်တာပဲဟိုလမ်းလျှောက်တဲ့ကွာကြီးကပြစ်တာပဲဆိုတော့ဘယ်သူမှမခံနိုင်တော့သူတို့လာပြီးဆိုရင်ကိုညံကတတိယကစောက်ကြည့်ရတာလေဒီလိုဖြစ်တော့တနည်းကတော့တနည်းဟုတ်တယ်တွေးဆိုပြီးတော့ဖြစ်ကြလာတယ်လေ
စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်လို့တေဆုံးသူတွေထဲမှာ18နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်တယ်လို့အသက်20ကျော်အရွယ်တွေလည်းပါဝင်ပါတယ်မနေ့ကလည်းစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်အသက်မပြည့်သေးတဲ့ကလေးငယ်တူတေဆုံးခဲ့ပါသေးတယ်ဒါ့အပြင်ဆန္ဒဖော်ထုတ်သူတွေကိုတင်းဆဲထားတာနဲ့အိမ်ကားတွေနဲ့ပါတိုက်ပြီးဖမ်းဆီးတာတွေလည်းရှိပါတယ်အခုလိုပြစ်ခတ်ဖြိုခွင်းလူတေဆုံးတာတွေဖြစ်နေပေမဲ့မန္တလေးမြို့မှာတော့ဆန္ဒဖော်ထုတ်မှုတွေကိုပုံတရံအမျိုးမျိုးနဲ့ဆက်လက်ပြုလုပ်နေကြပြီးတခြားမြို့ကြီးတွေဖြစ်တဲ့ရန်ကုန်မုံရွာတောင်ကြီးကလေးတဝဲစတဲ့မြို့တွေမှာလည်းဆန္ဒဖော်ထုတ်တာတွေဆက်လက်ပြုလုပ်နေကြပါတယ်ခင်ဗျာ
ဒါကတော့မန္တလေးဘက်ကအခြေအနေကိုကိုစော်ဝင်းလှိုင်ပြောပြတာပါရန်ကုန်မှာလည်းဒီဆေးရနာရှင်စနစ်ဆန့်ကျင်ဆန္ဒပြပွဲတွေအပေါ်တပ်တွေရဲ့ဒီပစ်ခတ်နှိမ်နှင်းမှုကိုရှောင်လိုက်မှုအတွက်အာယုံဦးတပိတ်ရွေးရှားတပိတ်လမ်းလျှောက်တပိတ်စသဖြင့်ပုံစံမျိုးစုံလုပ်ခဲ့ကြပါတယ်ရန်ကုန်တိုင်းထဲမှာဒီတိုင်းလွန်းချုပ်အစံတိတ်တပိတ်စတင်ဖို့လည်းစီယုံလှုံ့ဆော်နေပါတယ်ရန်ကုန်ကရတဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါအောင်ရှင် အာနာဒိန်းစံကျင်လှူရှားမှုတွေကိုစစ်ကောင်စီကပြစ်ခတ်ဖြိုခွင်းနှိမ်နင်းတာကြောင့်တေဆုံးသွားရသူအရေအတွက်ကမတ်လ၂၂ရက်နေ့အထိဆိုရင်နိုင်ငံတော်မှာလူပေါင်း၂၀၀နဲ့60ကျော်သွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း မတ်လ၂၄ရက်နေ့မှာပြုလုပ်မယ်ဆိုင်လန့်စထရိုက်စ်ကွန်ဘိန်းကိုပူပေါင်းပါဝင်ကြဖို့ဒီကနေ့ကျောင်းသားတက်မကများပါဝင်တက်ကြွလှုံရှားသူတွေကစီယုံစော်အော်နေကြတယ်လို့အာယုံဦးတဲ့ဘိတ်လူမဲတဲ့ဘိတ်ဝိညာဉ်တဲ့ဘိတ်စားတဲ့တဲ့ဘိတ်ပုံစံပေါင်းစုံနဲ့ဆရာနာရှင်ကိုစန့်ကျင်နေကြဆဲဖြစ်ပါတယ်
အတန်တိတ်ဆိတ်ချင်းဆိုင်လန့်စ်ဒီဘိတ်ကိုဘယ်လိုရည်ရွယ်ချက်နဲ့ပြုလုပ်ရပါသလဲဆိုတာကိုတော့တက်ကြွလှုပ်ရှားသူတူကအခုလိုပြောပြပါတယ်။တာလန့်ကဘေးဆိုတာကတော့ဒီတမျိုးလို့ဘယ်သူမှဒီမှာအပြေမထွက်တော့ဘူး။ဒီတာလန့်ကဘေးဆိုတော့ကျွန်တော်တို့ကလည်းအဂရီးဖြစ်တယ်။ဘာဖြစ်လဲဆိုတော့ဟိုကျွန်တော်တို့ထေးရအောင်လဲကျွန်တော်တို့နားတည်ရမယ်ပြင်ဆင်နေရမယ်။နောက်တစ်ချက်ကကြတော့ သူတို့ဟာသူတို့ထိရှိနိုင်နေပါပြီဆိုတော့သူတို့ကပြကျင်တာကြခပါဘူးကားတွေပုံမှန်သွားလာနေတဲ့လူတွေသူ့ဘာသူလို့လှုပ်ရှားသွားလာနေကြရင်ဆက်ဆက်ပြင်းပါတော့ဘာနေပါကြီးပြခုနေကြဆိုးရဲဟာကိုပြကျင်တာလေသူတို့ကအဲ့ဒါလို့မဟုတ်ပါဘူးဆိုတဲ့ဟာကိုသူတို့ရဲ့ဒီပုံစံမျိုးကျွန်တော်တို့ကပြန်ပြကျင်တတိယပဲတနေ့ကမရှိပြန်လာလမ်းမတွေပေါ်မှာကားတွေမရှိလူမရှိစိုင်းမဖွင့်ပြည်သူအလုံးအပြင်းမထွက်
ပြန်လဲဖြစ်တင်ခြင်းစစ်သွေးကြွအကြမ်းဖက်အုပ်စုရဲ့ပုံမှန်အတိုင်းပြန်ဖြစ်သွားတယ်ဆိုတာကိုစန့်ကျင်ခြင်းလို့ပဲဖြစ်ပါတယ်။နေညမရွေလက်နက်ကင်တွေဘက်ကပြစ်ခတ်နှိမ်နှင်းနေတဲ့ဂျားကပဲလူငယ်တွေဟာရရနေနေပုံစံမျိုးစုံနဲ့စန့်ကျင်နေကြတာကိုတွေ့ရပါတယ်။စစ်တပ်နဲ့ရဲတွေရဲ့နှိမ်နှင်းပြစ်တပ်ဖြိုခွဲမှုကိုရှောင်ရှားနိုင်မှုလူမဲ့တပိတ်တွေကြောက်ကြားစနစ်တွေက
ဒီလိုမျိုးသူတို့ဘလို့မှမြင်မှန်းတယ်လို့မရမယ့်နေရာမှာလူတို့ရောက်ပေါ်နေတဲ့လူမျိုးမှာစွာပြီးတော့ဒီလိုကနေမျိုးတွေဒီလိုမျိုးကျွန်တော်တို့ကပရိုတက်ဆိုတဲ့ဟာဒီမှာမြင်ရမှာညာချာအနေနဲ့လိုက်ပြီးတော့သူတို့စန့်ချင်နေပါတယ်ဆိုတော့ဘောနော်အဲ့ဒီဟာမျိုးလည်းလုပ်တာပြအဲ့ဒီပုံပါပဲဟုတ်
ဒီချိန်မှာကျွန်တော်တို့လူတွေကျွန်တော်တို့လူငယ်မှန်တဲ့နေရာတို့မှအထူးကနေကြတယ်မဖြစ်စေချင်တော့ဘူးမပါစေချင်တော့ဘူးပြည်ဒီချိန်မှာတခုတစ်ခုဆက်သွားပြီးဆိုလို့ရှင်လေတည်တယ်နဲ့ပြန်လန့်ရှိတော့မှာမဟုတ်ဘူးလीဆိုအားကြောင့်မို့လို့ကျွန်တော်တို့ဒီ risk အာနာရှင်စန်းကြီးလှူရှားမှုတွေကိုစစ်တပ်ကနေအင်အားသုံးနှိပ်ကွက်ခဲ့လို့ရန်ကုန်တိုင်းအတွင်းမှာဆန္ဒပြမှုကရောပါလာတယ်လို့ဆန္ဒပြသူအင်အားကလည်းနည်းလာပါတယ်ဒါပေမဲ့လို့ကားတွေနဲ့လှည့်ပြီးတော့ကားသပိတ်ဆိုပြီးမနေ့တော့ကရန်ကုန်မြို့လယ်မှာဆန္ဒပြတာမျိုးရှိခဲ့ပါတယ်မိုးပြန်ပူပေါင်းလှုပ်တင်ကြတာမျိုးလူမဲသပိတ်ပုံစံမျိုးပုံစံတစ်တင်နဲ့ကန့်ကွက်ဆန္ဒပြတာမျိုးတွေလည်းပေါ
င်းကိုပြောပါအောင်မယ်။ထိုင်းနိုင်ငံဘန်ကောက်မြို့ဘန်ခဲလာဝကထိန်းသိမ်းရေးအချုပ်မှဖမ်းဆီးထိန်းသိမ်းခံထားရတဲ့တရားမဝင်ရွှေပြောင်းအလုပ်သမား490ရဲက400နီးပါးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတာတွေ့ခဲ့ပါတယ်။ဒါကြောင့်ကိုဗစ်ကူးစက်ရေးအတွက်စီစဉ်ထားတဲ့ဒီယာယီဆေးရုံရှိရာကိုထိုင်းအာဏာပိုင်တွေကပို့ဆောင်ကူးစက်ပေးနေပါတယ်။ဒီအကြောင်းအပြည့်အစုံကိုမအေးမာကဆက်ပြီးတော့ပြောပြပါမယ်ရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့ဘန်ခဲလာဝကထိန်းသိမ်းရေးအချုပ်မှဖမ်းဆီးထိန်းသိမ်းခံထားရတဲ့တရားမဝင်ရွှေပြောင်းအလုပ်သမား490ရဲက400နီးပါးကိုဗစ်ပိုးတွေ့ရှိခဲ့တာလို့ထိုင်းဆိုရကထုတ်ပြန်ခဲ့ကြောင်းရှေ့တန်းလို့သမားအခွင့်အရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။ဒါမှဒီနေ့ထုတ်ပြန်လာတယ်လို့400နဲ့တူအောင်ဖြစ်တယ်ဆိုတော့အဲ့ဒီထိုင်းနိုင်ငံဘန်ကောက်လာဝကအကျဉ်းသက်ကမှထိန်းသိမ်းထားတဲ့ရှေ့ပြောင်းလို့ပြောတော့ရှေ့ပြောင်းလို့ဆိုတော့ကျွန်တော်ထင်ပါတယ်မြန်မာပြည်လက်ဖြစ်စီမှာဖြစ်မှာပေါ့နော်။ထိုင်းမှာတော့ရှေ့ပြောင်းဆိုတော့မြန်မာကမ္ဘောဒီးယားလာဝရှိတယ်ဆိုတော့အကြောင်းကြောင့်တော့ပြမှုပြတံကြောင့်ထိန်းသိမ်းထားတဲ့ပုဂ္ဂိုလ်ပေါ့။ပြမစိနေတာဟိုကျွန်တော်စစ်စည်းလို့ကျွန်တော်ကအဖြေပြတာပါ။အဲ့ဒါမစစ်စည်းရဲ့ဆန်းစစ်ရက်ကဟိုပတ်စိတ်တော့မစစ်စည်းရဲ့နေရာလက်ရှိပြတဲ့ကြောင့်အမှန်တကယ်ကအဆန်းဒီကြရီကထပ်ပြီးစစ်စည်းမှဒီလည်းပို့ပြီးပြက်လိုက်
ဒီတော့ကြက်လာကြအောင်ရှိရတယ်။နိုင်ငံမျိုးလာဝကထိန်းသိမ်းရဲ့အချုပ်ခန်းထဲမှာရှိနေတဲ့မူရင်းနိုင်ငံပြန်ဖို့စောင့်ဆိုင်နေကြတဲ့ပြည်ထောင်စုပြည်သားနိုင်ငံသားတစ်ထောင်၅၀၀ကျော်ကိုစစ်စစ်မှုတွေပြုလုပ်ခဲ့ပြီးအခုလိုတွေ့ရှိနေတာပါ။လာဝကရဲကျော်စွန်ဖုံးချင်သူဝန်ကဒီကနေ့ပြောတော့လာကတော့လာဝကထိန်းသိမ်းရဲ့အချုပ်မှာကိုဗစ်ကရောဂါပိုးတွေ့ရှိသူနိုင်ငံသားတောင်းရ၆၃
รุปว่าผู้กำกับทั้งหมดเนี่ยนะครับเป็นคนที่คนผู้บางเขนเนี่ยมี 1,615 คนนะครับแล้วก็ที่บางเขนมี490
ကိုဗစ်ကာယောဂါထိန်းချုပ်နိုင်ဖို့သက်ဆိုင်ရာကျန်းမာရေးဝန်ထမ်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေကြတဲ့အကြောင်းနဲ့မကြာခင်ကပ်ယောဂါအခြေအနေတွေကိုထိန်းချုပ်သွားနိုင်မှာပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။ပိုးထွေလူနာ300ကျော်ကိုတော့ဝိဖဝတီရန်စစ်နမ်းမအနီးကအရေးပေါ်ဘလုံးကဲမှာစောက်ထားတဲ့ယာယီစေးရုံကိုပို့ဆောင်တော့မှာဖြစ်ကြောင်းနဲ့လဝကဦးစည်းဌာနကဝန်ထမ်းအားလုံးကိုတော့ကာကွယ်ဆေးထိုးပေးခဲ့ပြီဖြစ်ကြောင်းလဝကရဲချုပ်ဆုံးဖုံးချင်တူဝန်ကရှင်းလင်းပြောဆိုသွားပါတယ်။အခုလိုမျိုးပြီးတော့ပြန်မဲ့နိုင်ငံသားတွေရာနဲ့ချီပြီးကိုဗစ်ကူးစက်ပြန့်ပွားရတာနဲ့ပတ်သက်လို့အချင်းဦးစီးဌာနကဝန်ထမ်းတွေအတွက်စိုးရိမ်စရာရှိတာမို့လိုအပ်တဲ့စစ်ဆေးမှုတွေလုပ်ဆောင်နေပြီလို့လည်းဆိုပါတယ်။ပြီးခဲ့တဲ့မတ်လ17ရက်နေ့လောက်ကလေးကဘန်ကောက်လဝကအချုပ်စခန်းမှာကပ်ယောဂါပိုးရှိတဲ့ရွှေပြောင်းလူသမားတွေကိုစတင်တွေ့ရှိခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့ထိုင်းနိုင်ငံမှာကပ်ယောဂါကြောင့်တည်ဆုံးသူ62ဦးနဲ့ကပ်ယောဂါပိုးကူးစက်သူ 28,000 နီးပါးရှိနေပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးဒုတိယအကြော့ကိုဗစ်ကပ်ဘေးကူးစက်မှုတွေမှာသမုတ်စခွန်ပြည်နယ်မှာရှိတဲ့မြန်မာနိုင်ငံသားအများအပြားကူးစက်ခံရတာဖြစ်ပါတယ်ရှင
်။ VOA American Dan ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့တိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamis ဖြစ်ပါတယ်။ VOA American Fan ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေမတ်လ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ချင်းပြည်နယ်မတူပီမြို့ဟာလူဦးရေ4000တောင်မပြည့်တဲ့မြို့တစ်မြို့ဖြစ်ပေမဲ့လက်ရှိအချိန်ထိဆရာနာသိမ့်မှုဆန့်ကျင်ကန့်ကွက်ပြီးတော့ဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေတနည်းမဟုတ်တနည်းနဲ့ရှိနေတော့မယ်လို့ကိုယ်တိုင်ပါဝင်နေသူတယောက်က VOA ကိုပြောပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခံထားတဲ့ကုလသမဂ္ဂအထူးသံတမန်ဒေါက်တာဆာဆာရဲ့စာတိမတူပီမျိုးရဲ့လက်ရှိအခြေအနေတွေအကြောင်းကိုတော့အမည်မဖော်လိုတဲ့မျိုးကန်ဆန္ဒပြသူကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။မတူပီမှာအခုလက်ရှိအခြေအနေတွေကဘယ်လိုရှိနေပါလဲခင်ဗျာ
။လက်ရှိအချိန်ကတော့သူတို့ဟိုညစဉ်ညတိုင်းတော့စစ်တပ်နေဟိုကျင်းတွေအကုန်လုံးနေရာမြုပ်သွင်းပါပေါ့နော်နေရာနှံ့ချထားတာတော့ရှိပါတယ်ဟုတ်။အော်အရင်ကလူငယ်၄ယောက်ဖမ်းတယ်နောက်နေ့၁ယောက်ဖမ်းတယ်အခုနောက်ပိုင်းတော့မရှိတော့ပါဘူးဟုတ်လည်းတဲ့ချိန်ရှိတော့
ဆိုတော့ဟိုဆန္ဒပြပွဲတွေကရောအခုရှိနေပါသေးလား
အဲ့တော့ဟိုဒီလိုမျိုးနမပေါ်ထွက်ပြီးတော့ဆန္ဒပြတာတော့မရှိတော့ဘူးဒါမဲ့တော့ပျောက်ကြားစနစ်ပုံစံမျိုးပေါ့နော်ရက်ကွက်လိုက်အဲ့လိုမျိုးဆန္ဒပြတာလို့ပြောညမှာအဲ့ကိုလိုက်ကတည်းကအလူမျိုးတွေသမိုင်းတိုက်ပွဲတို့ဟိုဟိုဆန္ဒပြပွဲပေါ့နော်အဲ့လိုမျိုးဆိုင်ပိတ်ဟိုတပုတ်တို့အဲ့လိုမျိုးတွေတော့တောက်ဆောက်လို့ဖြစ်ပါရဲ့ဟုတ်
ဟုတ်ကဲ့
ဆိုတော့ဒီစစ်တပ်နဲ့ရဲကနေပြီးတော့သူတို့ဖြိုခွဲတာကရောဘယ်လောက်ပြင်းပြင်းထန်ထန်ဖြစ်ခဲ့ပါလဲ။အဲဟိုလက်ဆက်ရှိတဲ့ဘဝလက်ဆက်ရှိရနေမှာတော့နောက်ဆုံးမှာတော့ပထမဆုံးနဲ့နောက်ဆုံးအဲ့နေမှာတော့ဖြိုခွဲတယ်မြေရေဘုံတွေကြည့်တယ်ပြီးတော့နံပါတ်2နေရယ်လိုက်ရိုက်တယ်ပေါ့နော်။အဲ့ဒါမျိုးရှိတယ်။ဒါမဲ့အဲ့ဒီတော့ကမ်းခံတာတော့မရှိဘူး။ဟိုအဲ့ဒီနောက်ပို ดูดูเรื่องที่เจียร่าอุติสุนันท์ดูเราไม่ใช่เหรอบุญน้อแต่ไม่ใช่เหรออ๋ออ่ะพังคันทายอะไรก็หูเจียนดีส่วนเป็นเราที่ยาชีนี่แบบนี้อ่ะพังคันอะไรเราง่ายเอาชีเลยแต่เมื่อตัวที่ยาชีดีกว่าเนาะแต่จะมีเนื้อปลาอยู่เนื้อปลาตายเสียอยู่แล้วเปลี่ยนตัวโอ้ที่ตรงนี้ที่ให้ดีกว่าเปลี่ยนตัวตีไปเลย
โอเคดีนอกจากดีจะมาเป็นอาณาบริษัทลูกชาวมูซีเรียนบ่ซีเรียนลูกชาวมูก็อยู่อะไรมาดูวิบะมาเป็นเราที่ออมมีเงินชีวิตอะไรเนี่ยเดี๋ยวตอนนี้ตอนนี้ยังไม่ที่ว่ามาเป็นยังไม่ที่ซีเรียนจะดูแต่ก็เป็นโอ้ยาส่วนนั้นชอบเป็นกูอยากให้น้องที่ออมมีมูชีวิตอะไรอ่ะกูเจนที่เลเวลที่ซีเรียนลูกชาวมูก็ตัวนี้รู้บ่เนาะ
โอเคโอเคตัวดีเป็นยังไงเนาะไม่รู้เสียงโจ้ยังตัวอะไรเนี่ยชีวิตเนี่ยแต่ตัวโจ้เสียงเนี่ยเป็นคดีธรรมะเนี่ยเดี๋ยวจะเนี่ยเอาไปอะไรมีอยู่แล้วชีวิตเนี่ยแต่มาเป็นยังไงเนี่ยเสียงเนี่ยไม่รู้เสียงโจ้ชอบเสียงกูอยากให้น้องพี่ดอกชีวิตเนี่ยโอเคส่วนมีว่ามาดีโอ้โหยี่ยนเดียบ่เนาะลูกงานเล็บปั้นยามอยู่ในชีวิตนี่บีละ
โอเคโอ้ดีโอ้โหยี่ยนเนี่ยตัวมึงเนี่ยตัวดีมา
เออตัวมึงเนี่ยแข่งสูบีอ่ะสี่เอ็ดดีโอวันท้ายอ่ะเปียลีเซตัวสี่เอ็ดเช่นมาเออสี่เดือนวันเนี่ยวันท้ายเสร็จงานจะมีอะไรสี่เอ็ดงานสั่งอะไรก่อนเนาะแต่ยาไทยนู้นเนี่ยนี่เนี่ยเสร็จต้องสกูอยากให้น้องเราไปสี่เอ็ดเหรอแต่ตัวเดี๋ยวมาเนี่ยดีเที่ยวไปมาจากสี่เดือนวันเนี่ยอ่ะไปอ่ะอันนี้มีสี่เอ็ดเดียวคู่ต้องสกูอยากให้น้องเราไปเนาะเออ
ยังยังฟังใครอ่ะพี่อันนี้ว่าเนี่ยว่าสังหารุ่งก็เป็นท่าโอเคจนนรู้ที่เป็นมาตรีนี่จ้าละก็ที่เชียงดีเนี่ยเป็นการนี่พี่เราอินเดียเป็นกูทับยีเรือดูตัวมันยังสีเรือจนนรู้ตรีนี่มาตุยอะไรอันนี้เป็นการทับยีตัวเรือเนี่ยเลยจนนรู้อินเดียวิลล์ทาราบาร์เลยจนนรู้สีเรือตุยอะไรบ้างเนาะมาดูปีก่อนนี่พี่เราอยู่ไอ้ลูกอินเดียเป็นกูทับยีราบาร์รู้สีว่าดีละ
โอเคสี่เอ็ดตัวยาเออเนี่ยเราเสร็จตัวสี่สามสิบเจ็ดไอ้ก็สี่เจ็ดเราสี่ตัวอยู่แต่ตัวอันที่การมีแต่ยี่ยี่นั่นเองยี่ตัวเป็นยี่ไปแล้วแต่ตัวยาเลยตัวยาเสร็จตัวเราสี่เลยเขาเป็นยาแล้วก็แต่ตัวยี่ตัวเป็นยี่ตัวเป็นยี่ไปแต่เดี๋ยวจะไม่เป็นท่านี้เลยสี่เลยแต่ตัวช่วยเนาะตัวคนเราเลยดีกว่า
เราเรียนไปก็เรียนได้ยากก็ไปเรียนได้สิ่งเออเจ้าคันแม่เนี่ยก็เสียใจเจ้าเราสิ่งนั้นเองที่กูเสียใจเจ้าสุรากาคุณอาเบียร์เจ็ดเดือนวิดเดือนเอ็ดเดือนจะชาลุรีบาปาราบ่เนาะโอเคโอเคเบียร์ก็ว่าเอาไปมาปาร์เรลีเบียร์สี่เดือนไม่รู้เบียร์เมื่อตัวสูงเงินนะเสียบ่ตัวช่วยเนาะอะไรเงี้ยมีตาตุไลมาเกิดยุ่งยากอะไรตาเนี่ยต้องสั่งตัวอะไรสิ่งเออ
คุณอารมณ์เบียร์อะไรปูเชียงลูกคุณอารมณ์เบียร์ไอ้เจ้าเทม่าที่เย็ดตะเพื่อนเนี่ยมีเจ้าตะเพื่อนเองไอ้เจ้าก็เป็นเราสิเมลูกคำนั้นมาเลยโอเคแต่เย็ดตะเพื่อนเออดีจำเนี่ยเนี่ยน้องส่วนแต่ตัวหลายหลายดีมาเชียร์เย็ดตะเพื่อนไม่ใช่น้องเย็ดดีโอ้ไม่ดีไม่ดีไม่มาเชียร์เนี่ยก็ลงบ้านมาเสียเนาะเออเขาจะต้องสั่งเมย์
มันเป็นเรื่องของวัฒนธรรมในอาชีพเนี่ยเย็ดตะเพื่อนเลยเนาะที่มันเป็นเรื่องอะไรเนี่ยที่นั่นเราจะโอ้เอ็นยาเต้าเวกุลงตัวอะไรต่างๆที่ดูดีเนาะมันดูบีจำยูเนี่ยเรื่องกูเบ้คุณอาเย็ดตะเพื่อนเองสิ่งที่ก้างเจ้าอินเดียเป็นกูทดลองบอกโอ้โหโอ้แล้วเลี้ยงปีอะไรตัวเบียร์อะไรนั่นสักเช้าอยากชี้เลยเบียร์ไอ้เย็ดตะเพื่อนแต่ไอ้เรื่องมันนั่นเสนอว่ากู
ตัวตัวเดียวไม่จ้าเลยบ่เดียวไม่จ้าเอ็นยาวแต่ขาเรียนไม่ตัวต้องสั่งตัวเลยเหรออืมเออนอกจากนี้จิตตัวก็ย่อเป็นมิวเรียเลย
ဆရာနဲ့အားကြောင့်မတူဘူးလားလေးဆန်ကတို့ကိုအရာတိကြတယ်မတူပါတာတို့ခံမှန်းချေကြတာလေးဆန်ကဦးလို့ပြောတယ်လေးဆန်ကဦးထဲမှာကိုခရိုင်နဲ့မြုံနယ်ပေါ့ဒါသူစီဂျီအမ်လောက်တာဆိုတော့30နှစ်ဦးလို့ကျွန်တော်ဒီမှာသိရှိပါရဲ့ဟုတ်ဆိုတော့ဒီမျိုးလူတူပေါ့လေမျိုးရဲ့တာမန်လူတူပေါ့ဟလာနေရင်တော့ဆိုရင်နေတူပါဆန်ပြရာရှိမယ်အခုဆိုလည်းပဲကြောက်ကြဆန်ပြရာလို့ခလာတန်တိတ်ဆန်ပြရာလို့ အချင်းတွေကဒီကနည်းနည်းရေနောကချက်ချင်းတွေပေါ့ဒါဟိုအသက်ကြီးပိုင်းမှာကျွန်တော်တို့အစိုးရနေတာရှိရယ်ဒါတော့အမှန်တိုင်းပေါ့နော်သူတို့ကဟိုသူတို့ဆန္ဒမပြပြချင်တော့ဘူးဒီတိုင်းရေနေချင်တာပေါ့ဒါပေမဲ့လူငယ်တွေကတော့တော်တော်များများလူငယ်ချင်တာဟိုသူတို့လက်မခံဘူးလက်မခံတဲ့သူတို့ကရနေနေတော့သူတို့မိသားစုပေါ့သူဆန္ဒဖော်ထုတ်ကြပါတယ်ဟုတ်โอเค
နောက်ကျွန်တော်သိထားတာတစ်ခုကအခုဒီပြည်တော်စုလွှတ်တော်ကိုစာပြုကော်မတီပေါ့ CRBH ကနေပြီးတော့ကုလသမဂ္ဂအထူးတန်တမန်အဖြစ်ခန့်ထားတယ်ဒေါက်တာဆာဆာကမတူပီစာတိလို့ကျွန်တော်သိထားပါတယ်အဲ့ဒါဟုတ်ပါလား
ဟုတ်ပါတယ်ဟုတ်မတူပီလို့လည်းဆရာလည်းပြင်လို့ဟောကြားပြပါဟုတ်
โอเคဆိုတော့ဒေါက်တာဆာဆာနဲ့ပတ်သက်ပြီးတော့ရောဒီမတူပီမှာရှိနေတဲ့လူလူရဲ့အမြင်သဘောထားကဘယ်လိုရှိပါလ
ဒီကနေ့ကျွန်တော်တို့ရုံကြည်ပါတယ်တက္ကသိုလ်ဘောမှာပေါ့နော်ဒီဟိုနိုင်ငံတကာမှာလှုပ်ဆောင်ဖို့အတွက်အကုန်လုံးမျှော်လင့်ချက်အကုန်လုံးရှိကြပါတယ်ဟုတ်စစ်တော်ဘက်ဆာဆာကိုဘယ်လိုသူတို့ကနားလဲထားကြပါတယ်မျှော်လင့်ကြတယ်ယုံကြည်ကြတယ်ဆိုတော့ဟုတ်ကဲ့သူကခုလှုပ်ဆောင်နေတဲ့ပုံမှာသူစွမ်းဆောင်နိုင်တယ်လို့ယုံကြည်ကြပါတယ်ဟုတ်โอเค
ဟုတ်ပြီးတော့ဒီမတူပီအပြင်မတူပီအနီးနားပတ်ဝန်းကျင်ဒေတာတွေနောက်ချင်းပြည်နယ်ရဲ့တခြားဒေတာတွေအခြေအနေကိုရောဗားရများတည်ထားပါလေဟုတ်ကဲ့လောလောဆယ်တော့အခြေအနေနည်းနည်းဒီနေ့ကိုရဲ့ချိန်တဲ့ပုံမှာတော့ကျွန်တော်နည်းနည်းအားနေတာတော့ရှိတယ်တခြားမြင်နယ်တွေနဲ့ဟိုကိုရဲ့ချိန်တာနည်းနည်းကျွန်တော်အားနေမှုရှိရဲ့အင်တာနက်လိုင်းလည်းမရတော့ဘူးဆိုတော့ဒါကျွန်တော်တခြားမြင်နယ်နဲ့အဲ့လိုမျ
ပါတယ်ဆိုတော့ရဲအင်အားကရောထပ်ဖြစ်ထားတာရှိပါလားအဲရဲအင်အားကထပ်မှထပ်ဖြစ်လာတော့ဒီပြရဒီဒါပေမဲ့ပြတ်တာတော့ထပ်ပလောဝမြေမပြနေလဲမမေကတော့စစ်စကားမရှိဘောနော်မရှိမပြန်ပြီးရဲအားချရာတော့ဒီလိုရပါလဲဟုတ်ဟုတ်ကဲ့လက်ရှိမှာဆိုရင်မြို့ပေါ်မှာစစ်တပ်အင်အားချထားတာရေတွေဘယ်လောက်ရှိမယ်လို့ခံမှန်ပါလဲ တော့အစ်ကြမျိုးပေါ်မှာတော့ဟိုတရာတရာတကျော်တော့ရှိမယ်ဆိုလဲလို့တက်ရင်းထဲမှာဘယ်လောက်အရင်ရှိမလဲတက်ရင်းဆိုရမြန်မာဒီခလာရတရာ၄၀နဲ့ခမရ၃၄၀ရှိရပြီးတော့ဟိုဒီမတူကြီးအခြေချပြပြဟာရုံးရှိတယ်ဆိုတော့အဲ့ဒီတက်တန်းမှာတော့အရင်ကဘယ်လောက်ရှိမလဲတော့ခမလို့မရဘူးဒါပေမဲ့ဒီတော့ဘုံဗလာထမဆောင်မှာတက်ချထားတာရှိရပြီးတော့ဖေးကို
ဝင်ထဲမှာတက်ချထားတာရှိတယ်။ဟုတ်။တရားတော့ကြော်မယ်ထင်တယ်ဟုတ်ကြည့်ရတော့။ဟုတ်ကဲ့ခင်ဗျ။ဆိုတော့အခုကလာပျောက်ကြားဆန္ဒပြပွဲတွေရှိတယ်။တက်ရင်ကလည်းပဲတူပြီးချထားတယ်ဆိုတဲ့အခါကျတော့ကိုယ်တိုင်လုံနေသူတယောက်အနေနဲ့ဒီလှုပ်ရှားမှုပေါ့နော်။ဒီဆန္ဒပြပွဲတွေဒီလှုပ်ရှားမှုတွေနောက်လာတောက်ဆူနေတာတွေအောင်မြင်မလား။အောင်မြင်မှုရမလား။လာကိုလူချင်းနာဖြစ်လာမယ်။
တိုင်းပြည်ပြန်ပြီးတော့အပြောင်းလဲဖြစ်သွားမယ်လို့အဲ့ဒီလိုယုံကြည်ပါသလားမျှော်လင့်ပါသလားခင်ဗျဟုတ်ကဲ့တော့တရားရခိုင်နှုန်းကိုပြီးွားယုံကြည်ပါတယ်ဒါပြောဒီမရရတဲ့မိရဲ့တွန်းလာမယ်ဆိုတော့ကျွန်တော်လူချင်းနဲ့ပန်းတိုင်ရောက်မယ်လို့ဟုတ်ပြန်လက်ပါတယ်ဒီတခြားမြေပြန့်ပေါ်တယ်ကျွန်တော်မြေပြန့်လို့ပြောတာကတော့ချင်းကတောင်ပေါ်ဒေသတခုဖြစ်တယ်ဆိုတဲ့အခါကျတော့ဒီမြေပြန့် ลาตะชามะกวยมูยาสับยาติไอ้ลุเนี่ยดิมาขึ้นเนี่ยเนี่ยปัดตะลุยอกูตีเนี่ยครับเนี่ยโอเคก็เอ่อแม่เนี่ยกูมาชื่อตะเมเชิญเนี่ยแล้วฟงอฉิ่บแต่ชื่อไปแล้วดาตรุเสียเนี่ยตะเส้นตะกาอยู่ๆจ้ะแล้วโดตะคานี้ใกล้เนาะอยู่ๆเนี่ยหน้าถองไปอ่ะจ้าได้หาได้มั้ยชื่อไปแล้วครับ
เรดิโอสรเปลูตะรินทนาริกูหน้าถองน่ะบาละครับเนี่ย Radio guy or Edima, Gong Gong, Natong Luja Badala, Radio Lambi Badala. So, Kuaga internet, Yaki Tatakayare, so Ludu ye, the Din Echele, Jani, the Diga, the Dinjin Diga, Luniarigani, the Rinchele Jani Dabale.
ตอดาดีเนี่ยว่าတော့จอมติเนี่ยว่าจริงๆเลยเนี่ยပြောရမှာပေါ့เนาะဒါပြောင်းနေပြောင်းအကုန်လုံးပြီးနေလဲဆိုတော့အားကြောင့်ဟိုဖုန်းလုံးနဲ့ပဲပြောင်းပြီးပြောင်းအဲ့လိုမျိုးတရင်ပြရတော့အဲ့လိုမျိုးရှိရပြီးတော့လူချင်းပြရချင်းပြောတာအဲ့လိုမျိုးကြီးဒါတိတာရှိပါတယ်ဟုတ်နိုင်ငံတွင်းတခြားဒေသတွေမှာဖြစ်တဲ့နေတဲ့အခြေအနေတွေကိုဒါရေဒီယိုကဒသင့်သိရတာလားဒါမှမဟုတ်ရင်တခြားဒေသတွေကိုဖုန်း ဒီပြပြပနိုင်ငံရဲ့ခြေနေဒီပမှာဘယ်လိုမျိုးတရင်တွေအတွက်နေဒီပမှာဘယ်လိုမျိုးခြေနေရှိရဆိုတာဖုန်းနဲ့ပဲသူတို့အရင်ဖလမ်းမီးရအန်ဒူမျိုးရှိပါတယ်ဟုတ်ကဲ့ပါခင်ဗျာခေစုပြီးတော့သူပဲကျေးဇူးတင်ပါတယ်ဘေးရန်ဒရယ်ကင်းပါစေခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒါကတော့မတူပီမျိုးရဲ့ဒီလက်ရှိအခြေအနေတွေအကြောင်းကိုအမည်မဖော်လို့ရမျိုးကန်ဆန္ဒပြသူကိုကိုကြော်ကြော်
မလာနှစ်ဆက်၃ရက်အင်္ဂါနေ့ညဘက်အတွက်VOA ကတိထားတဲ့ဒီမြန်မာနိုင်ငံဆိုင်ရာအခြေအနေတွေကိုပြန်ပြီးတော့ပြောပြရမယ်ဆိုရင်နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကိုအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ900ဘိတ်ဒါပေးခဲ့တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ထွက်ဆိုထားတဲ့ဗီဒီယိုကိုအာဏာသိမ်းထားတဲ့အုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင ဒီနေ့ကျွန်တော်တို့ရဲ့အခုနေပြည်တော်မှာဒီမြန်မာစစ်ကောင်စီကလုပ်တဲ့သဒ္ဒါရှင်လေးပွဲဝါရှင်တန်မြို့ရာကနေစက်ပြီးတော့ရွှေဒေါ်လာအဝတ်အထည်အစားအသောက်တွေကိုသူကိုယ်တိုင်ထောင်ဆန်းစုကြည်ကိုပေးခဲ့တယ်လို့လည်းဆိုထားပါတယ်။ တောင်ဆန်းစုကြည်ကိုရီကူရာပဲ၃၃ပါတီအောင်နိုင်ရင်အတွက်ပဲ၃၃လိုအပ်တယ်လို့၃ပါဆိုပြီးတော့ရွှေနဲ့ဒေါ်လာငွေတွေကိုသူကိုယ်တိုင်ပေးခဲ့တယ်လို့ဦးဖြိုးမင်းသိန်းကပြောဆိုထားပါတယ်။နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒီဆန္ဒပြသူတွေဘက်ကအကြမ်းဖက်လို့တပ်ကပြစ်ရတာပါလို့ပြောနေပေမဲ့ပြစ်ခတ်ခံရလို့တေဆုံသွားသူတွေထဲမှာဆန္ဒပြသူမဟုတ်တဲ့အသက်မပြည့်သေးတဲ့ အသက်9နှစ်အရွယ်မိန်းကလေးငယ်ဖြစ်ပါတယ်အိမ်ထဲမှာနေရင်းနဲ့ပြစ်ခံခဲ့ရတာပါအခုလိုမျိုးမန္တလေးမှာဒီအပိုင်းပြစ်ခတ်ခံရလို့တေဆုံးသူတွေထဲမှာအသက်17နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေတာပါမနေ့ကလည်းဒီအသက်17နှစ်အရွယ်လူငယ်တယောက်တေဆုံးပါတယ်မန္တလေးအများကြီးနန္ဒအိမ်ကလူနေအိမ်တွေကိုတင်းတင်းနာနေတော့ငါပြစ်ခတ်မှုအတွင်းမှာတနက်ထိမှတေဆုံးခဲ့တဲ့အဲ့ဒီဆဲကျော်တ ဒီနေ့ဆန္ဒပြလှုပ်ရှားမှုတွေကိုလည်းပြည်သူတွေဆက်လုပ်နေပါတယ်။ရန်ကုန်မြို့မှာဆိုရင်မနေ့အာယုံတက်ချိန်မရောက်ခင်တည်းကအာယုံဥတ္တဖိတ်ကိုလှုပ်ခဲ့ကြပါတယ်။ရန်ကုန်တိုင်းအတွင်းအတန်တိတ်တဖိတ်ကိုနှစ်ဖန်ကစပြီးလှုပ်ဖို့အတွက်ဆော်အုပ်မှုတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲစစ်တီမတ်လို့စိုင်းကြီးတွေအပါအဝင်ဒီစီးပွားရေးလုပ်ငန်းတော်တော်များများကမနေ့ဖြန်ပိတ်မယ်လို့ ပြောကြပါရစေမန္တလေးမြို့မှာလည်းဒီကနေ့မနက်ပိုင်းကဒီတပိတ်စစ်ကြောင်းတွေမျိုးစုံဒီလမ်းလျှောက်ချီတက်ပြီးတော့ဆန္ဒပြကြပါရစေတခါမြန်မာနိုင်ငံထဲမှာရှိတဲ့ဒီမြို့တော်တော်များများမှာလည်းပုံစံမျိုးစုံနဲ့တပိတ်စစ်တွေကိုဆင်နွှဲခဲ့ပါတယ် အခုလိုမျိုးလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေပေါ်မှာအင်မတန်စိုးရိမ်ပူပန်နေဆိုပြီးတော့တရုတ်နိုင်ငံမှာတွေးဆုံဆွေးနွေးမှုအတွင်မှာပြောကြားခဲ့ကြပါတယ်ရှင် VOA မြန်မာပိုင်းရဲ့ဒီမလ23ရက်အင်္ဂါနေ့ညဘက်VOAအစီအစဉ်တွေကတော့ဒီလောက်ပါပဲအခုညအစီအစဉ်အတွက်အစီအစဉ်ထုတ်လို့ရင်ဖူးကမတ်ဆုမွန်ဖြစ်ပြီးတော့စက်ပိုင်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ် မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကိုVOAမြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာဖော်ပြပေးနေပါတယ်။TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းတွေတုံ့တက်ချက်တွေကိုထုတ်လွှင့်ပေးနေတာပါ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမြတ်မောင်ပါရှင်။ We'll be right back.
This program has come to